Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ24ရက်ကြာသာပတင်းနေ့ Christmas အကြိုညအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆွမ်းမြတ်မော်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။2016 American သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ခဲ့သလားဆိုတဲ့စုံစမ်းမှုတွေအတွင်းမှာအဖြစ်ရှိကြောင်းတွေးရှိအရေးယူခံထားရသူတွေအပါအဝင်30နီးပါးကိုသမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့တုန်းကလွန်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်။အဲ့ဒီထဲမှာထရမ့်အောင်နိုင်ရေးစီရင်ရေးမန်နေဂျာဟောင်းပေါ်မန်နဖော့တ်သမ္မတနဲ့ရင်းနှီးသူမိတ်ဆွေရော့ဂျာစတုန်းတို့ပါဝင်ပါတယ်။လွှတ်တော်မှာလိန်ညာထွက်ဆိုမှုနဲ့ဖြစ်တန်ကြခဲ့တဲ့ရော့ဂျာစတုန်းကိုတော့သမ္မတကအစောပိုင်းကဖြစ်တန်ရှော့ပေါ့လွှတ်ပေးထားတာပါ။အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့စုံစမ်းမှုတွေအတွင်မှာအဖြစ်ရှိကြောင်းပထမဆုံးတရားရင်ဆိုင်ခဲ့ရတဲ့သမ္မတရဲ့အတွင်းလူတွေထဲမှာပေါ်မန်နဖော့တ်ပါဝင်ခဲ့တာဖြစ်ပါတယ်။သမ္မတလွန်ငင်းချမ်းသာခွင့်ကိုသမ္မတထရမ့်ဒုတိယအကြိမ်ဗိုလ်ထုံးနေတုန်းကပေးခဲ့တဲ့အထက်မှာအပြည့်အဝလွန်ငင်းချမ်းသာခွင့်ရသူ24ယောက်နဲ့ပြစ်ဒဏ်တချို့ဒါမှမဟုတ်ရင်ပြစ်ဒဏ်အလုံးရှော့ပေါ်ပေးလိုက်သူ3ယောက်ပါဝင်ပါတယ်။သမ္မတလွန်ငင်းချမ်းသာခွင့်ပေးခဲ့သူတွေထဲမှာသူနဲ့ခမီးခမက်တော်တဲ့အိမ်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းလုပ်သူ Charles Kushner လည်းပါဝင်ပါတယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံအပိသက်နှုတ်ထွက်ဖို့ရပ်ပိုင်းတာလိုတော့ချိန်မှာကုန်သွယ်ရေးသဘောတူညီမှုတွေနှစ်ဖက်ရရှိသွားပါပြီ။ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen နဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson တို့ကြာသပတေးနေ့မနေ့အစောပိုင်းအထိအပိသက်ဆွေးနွေးမှုတွေကိုလုပ်ခဲ့ကြတာပါ။ဗြိတိန်နိုင်ငံနှုတ်ထွက်တဲ့အကူအပြောင်းအချိန်ဟာဒီဇင်ဘာ31ရက်မှာကုံဆုံးတော့မှာမို့အဲ့ဒီနေ့မတိုင်ခင်ကုံသွေးရေးသဘောတူညီချက်တွေရဖို့နှစ်ဖက်အချိန်အနည်းဆွေးနွေးခဲ့ကြရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာပိုးထုံးနေတော့က 18.4 သန်းကျော်သွားပါပြီ။ John Hopkins တက္ကသိုလ်ရဲ့ COVID ရောဂါဆိုင်ရာအချက်အလက်ပြုစုတဲ့စင်တာရဲ့စာရင်းအရအမေရိကန်မှာအတည်ပြုလူနာဟာ 18,460,000 ခွဲကျော်ရှိပါတယ်။သေးဆုံးသူကလည်းစုစုပေါင်း 32,600 ကျော်ပါတယ်။ Christmas နဲ့နှစ်တကူအားလည်ရက်တွေမှာခီးသွွာလာသူပွဲတော်စုဝေးဆင်နွှဲသူတွေကြောင့်အတည်ပြုလူနာအရေးအတွက်ပိုများလာမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။သေယူပို့ဆောင်ရေးအာဏာပိုင်တွေရဲ့ကိန်းဂဏန်းတွေအရအမေရိကန်ပြည်တွင်းခီးသွွာလာသူဟာတင်းနာနေအထိ၄ရက်ဆက်တိုက်တနေ့ကိုသက်တမ်းကျော်ရှိပါတယ်။အမေရိကန်မှာ COVID ကရောဂါစတင်ဖြစ်ပွားတဲ့ကဆိုရင်စံချိန်တည်းအများဆုံးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံမှာတော့24နာရီအတွင်းမှာအတည်ပြုလူနာစံချိန်တင်အောင်လို့3,900အထိပို့ထုံးနေတော့ကမြင့်တက်ခဲ့ပါတယ်။ဗြိတိန်နိုင်ငံမှာပို့ပြီးတော့ကူးစက်လွယ်တဲ့ဗီဇပြောင်း COVID virus ပိုးနောက်တစ်မျိုးထပ်တွေ့တယ်လို့အစိုးရကပို့ထုံးနေတော့ကကြေညာပါတယ်။မူလ COVID ပိုးနဲ့မျိုးဗီဇကွဲတဲ့ပိုးသစ်တွေ့တယ်လို့ဒီဇင်ဘာ14ရက်နေ့တော့ကလည်းအတည်ပြုပြောကြားထားပါတယ်။ထိုင်းနိုင်ငံမှာ COVID ကရောဂါကူးစက်ပြန့်နှံ့မှုတိုးနေပေမဲ့နိုင်ငံထဲမှာ lockdown ကန့်သတ်ချက်တွေချဖို့မလိုအပ်ဘူးလို့ထိုင်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။COVID ရောဂါထိန်းချုပ်တိုက်ဖျက်ရေးအထူးအဖွဲ့နဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာ lockdown ကန့်သတ်ချက်တွေထုတ်ဆရာမလိုဘူးလို့ဝန်ကြီးချုပ်ပရယုတ်ချန်အိုချာကပြောကြားခဲ့တာဖြစ်ပါတယ်
။ဒီမြန်မာရဌဘာန်ကဒူလာอย่างเต็มที่และคามีญาณว่าจากกระทรวงสุ
ขภาพရောဂါထိန်းချုပ်ရေးကိုအစိုးရကအတက်နိုင်ဆုံးဆောင်ရွက်နေတယ်ဆိုတာအခိုင်အမာပြောနိုင်ပါတယ်။အားလုံးပူးပေါင်းဆောင်ရွက်ရင်ယောဂကုသမှုကိုထိန်းချုပ်နိုင်မယ်လို့ကျန်းမာရေးဝန်ကြီးဌာနကသူ့ကိုအသေးချာပြောထားတဲ့အကြောင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာပြောကြားခဲ့တာပါ။ယောဂကုသပြန့်နှံ့နေတဲ့ခရိုင်တွေမှာအတီးပြုတ်လူနာအရေးအတွက်ပေါ်လိုက်ပြီးတော့အဆင့်ခွဲသတ်မှတ်လိုအပ်တဲ့ကန့်သတ်ဆောင်ရွက်ချက်တွေကိုချမှတ်သွားမယ်ဆိုတဲ့ယောဂထိန်းချုပ်ရေးအစီအစဉ်တွေကိုထိုင်းကျန်းမာရေးတာဝန်ရှိသူတွေကလည်းကြေညာခဲ့ပါတယ်။ဘန်ကောက်မြို့တော်ကနေတနင်္လာရောက်လာတာကားနဲ့သွားရတဲ့သမောစခွန်ခရိုင်ထဲကမြန်မာနိုင်ငံကရွှေပြောင်းလုပ်တာအများစုအလုပ်လုပ်ကြတဲ့ပင်လယ်ဆားဈေးကနေကိုဗစ်ကရောဂါစတင်ပြန့်နှံ့နေတာဖြစ်ပြီးတော့အခုအဲ့ဒီအနားတစ်ဝိုက်ကခရိုင်30နီးပါးမှာကိုဗစ်ရောဂါမြန်မြန်ဆန်ဆန်ကူးစက်ပြန့်နှံ့နေပါတယ်။သမောစခွန်ခရိုင်ကိုအဆင့်မြင့်ထိန်းချုပ်ကန့်သတ်နေရအဖြစ်ထိုင်းကျန်းမာရေးတာဝန်ရှိသူတွေကသတ်မှတ်ထားပါတယ်။ထောင်ထဲချီတဲ့အလုပ်သမားတွေကိုလည်းကိုဗစ်စတက်ဆစ်ဆင်းမှုတွေလုပ်နေပြီးတော့ပင်လယ်ဆားဈေးကိုပုံမှန်အဝင်ထွက်ရှိတဲ့နိုင်ငံတော်ကဈေးတွေကုန်တွေတွေနောက်ကိုလည်းချေရခန့်စစ်ဆေးမှုတွေလုပ်နေပါတယ်။မြန်မာရွှေပြောင်းလုပ်သားတွေနေထိုင်ကြတဲ့နေရာတွေမှာတော့အဝင်အထွက်တွေကိုတားမြစ်ကန့်သတ်ထားပါတယ်။လက်ရှိအထိကိုဗစ်အတည်ပြုလူနာ1000ကျော်မှအားလုံးနီးပါးကရွှေပြောင်းလုပ်သားတွေဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောကြားထားပါတယ်။ခရိုင်28ခုရဲကဈေးတွေမှာကူးစက်ပြန့်နှံ့နေမှုဟာလည်းရွှေပြောင်းလုပ်သားတွေကြောင့်ဖြစ်တယ်လို့ထိုင်းအစိုးရပြောခွင့်ရသူကပြောပါတယ်။တရုတ်နိုင်ငံကအကြီးဆုံးအွန်လိုင်းဈေးကွက်လုပ်ငန်းကြီးဖြစ်တဲ့ Alibaba Group လုပ်ငန်းကြီးအပေါ်ဈေးကွက်လက်ဝဲကြီးအုပ်မှုနဲ့တရုတ်အစိုးရကစတင်စုံစမ်းနေပြီးတော့သူနဲ့ဆက်နွယ်နေတဲ့ Ant Group ဒီပညာအခြေခံဗဏ္ဍာရေးလုပ်ငန်းကြီးကတာဝန်ရှိသူတွေကိုဆင့်ခေါ်စုံစမ်းမယ်လို့တရုတ်အာဏာပိုင်တွေကဒီကနေ့ပြောကြားလိုက်ပါတယ်။ Ant Group ဆိုတာကတော့အရင်တုန်းက Ant Financial နဲ့ Alipay လို့တည်ထားကြပါတယ်။တရုတ်နိုင်ငံမှာတိုးတက်လာနေတဲ့ online ဈေးကွက်မှာလုပ်ငန်းတွေပြိုင်ဆိုင်လုပ်ကိုင်နိုင်စွမ်းရှိရလားဆိုတာကိုတရုတ်အစိုးရကအရှိန်မြှင့်စုံစမ်းနေတာဖြစ်ပါတယ်။Alibaba online ဈေးကွက်မှာကုန်ပစ္စည်းအယောင်းဝယ်လုပ်သူတွေအနေနဲ့တခြားပြိုင်ဘက်ဈေးကွက်တွေမှာမရောင်းရဘူးဆိုတဲ့သဘောတူညီချက်လက်မှတ်ထိုးခိုင်းတဲ့အပေါ်ဝေဖန်မှုတွေရှိခဲ့တာပါ။ Ant Group နည်းပညာအခြေခံဗဏ္ဍာရေးလုပ်ငန်းကြီးကဒေါ်လာ38ဘီလီယံတန်ဖိုးအစုရှယ်ယာတွေကိုပြီးခဲ့တဲ့လတုန်းကရှန်ဟိုင်းနဲ့ဟောင်ကောင်အစုရှယ်ယာဈေးကွက်တွေမှာတင်ရောက်မဲ့အစီအစဉ်ကိုလည်းတရုတ်အစိုးရကစိုင်းထားစေခဲ့ပါတယ်။ဒီပမာဏဟာကမ္ဘာအစုရှယ်ယာဈေးကွက်ထဲမှာအကြီးမားဆုံးပမာဏဖြစ်ပါတယ်။အခုလိုစုံစမ်းစစ်ဆေးခံနေရတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာ Alibaba အစုရှယ်ယာဈေးတွေ900ခန့်နှုန်းနီးပါးကျဆင်းသွားခဲ့ပါတယ်။VOA မြန်မာပိုင်းရဲ့ Christmas အထူးအစီအစဉ်တွေကိုအခုဆက်ပြီးတော့ထုတ်လွှင့်ပေးပါတော့မယ်ရှင
် VOA American တန်ကနေပြီးတော့ဒီဇင်ဘာလ24ရက် Radio Season တွေကို Washington DC မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ကမ္ဘာတစ်လွှားက Christmas ရာသီသတင်းလေးတွေကိုဆက်ပြီးတော့ပြောပြပေးကြပါတယ်ကိုဗစ်ရောဂါကြုံနေရတာတင်းတင်းဒီပါရှိသွားပြီးရဲ့နောက်မှာအခုအားလဲရာဒီမှာဂျာမနီနိုင်ငံကလူအုံတွေမှာအဖို့ဖွားတွေပျော်ရွှင်မှုအတွက်အထူးကြံမှုကိုလျှော့ချပေးနိုင်အောင်နည်းပညာသစ်တွေကိုသုံးဖို့ကြိုးစားနေကြပါတယ်။ကိုဗစ်ကပ်ဘေးကြောင့်မိသားစုဝင်တွေလည်းလာမလည်နိုင်လို့အထူးသဖြင့်အဖို့ဖွားတွေအထူးကြံမှုတွေနဲ့ကြုံနေရတာပါ။ရိုက်တာသတင်းဆောင်မတစ်ပုဒ်ကတော့ကျွန်မအီတန်စင်ကတင်ဆက်ပေးပါမယ်ရှင်။ကိုဗစ်ကရောဂါကြောင့်လူကြီးပိုင်းတွေရဲ့ရုပ်ပိုင်းရောစိတ်ပိုင်းမှာထိခိုက်ရပါတယ်။ယောဂအခမ်းရှိတာကြောင့်လည်းကိုဗစ်ယောဂပိုးကူးခံရမှာစိုးရိမ်ရသလိုပိုးမကူအောင်ကူးဆိုင်တဲ့အနေနဲ့လနဲ့ချီးပြီးတော့ဆွေမျိုးသားသမီးတွေနဲ့လည်းမတွေ့ရတဲ့အတွက်အထူးကြံမှုကိုခံစားရပါတယ်။ဥရောပတလွားကလူအုံတွေမှာအကြီးအကျယ်ပိုးကူးဆက်ခံရမှုတွေရှိနေပြီးတော့လူထောင်နဲ့ချီလည်းတည်ဆုံးခဲ့ရတာကြောင့်လူအုံကိုဆွေမျိုးတွေလာလည်ခွင့်ပေးလိုက်ပါတယ်။ဒီလိုလူချင်းမတွေ့ရချိန်မှာအထူးကြံမှုကိုရော့နေစေမဲ့နီလန်တွေကိုရှာဖွေနေတာပါ။ဂျာမနီနိုင်ငံကလုံးမျိုးကလူအုံယုံတစ်ခုမှာတော့ VR ပိုးရင်းတူနည်းပညာကိုသုံးပြီးတော့ကလုံးဖျားချောင်းကြီးကိုလည်ပတ်နိုင်တဲ့ကိရိယာသုံးနည်းကိုသင်ပေးနေပါတယ်
။ Das schon mal zu sehen und zu gucken was da so ist
လို့လက်ပတ်ကြည့်နိုင်တာကောင်းလိုက်တာကယောဂကြီးပြီးလို့အပြင်ပြန်ထွက်လို့ရတဲ့အခါဖះချောင်းကြီးကိုသွားလဲပြီးရှောက်ကြည့်အောင်ပါပဲဒီကကြည့်တာနဲ့တိတ်ကွာမယ်လို့တော့မထင်ပါဘူးသွားပြအောင်ကိုသွားအောင်မယ
် VR လို့ပုံရိပ်တူနည်းပညာနဲ့ကွန်ပျူတာဂိမ်းတွေလိုမျိုးကြည်ကြည်ကြည်နည်းပညာတွေကကယောဂကြောင့်ဘိုးဘွားရိပ်သာမှာပဲအမြင်အနေနဲ့ရတဲ့အဖို့ဖွားတွေအတွက်စိတ်အပန်းဖြေရာရစီပါလေပုံမှန်ဆိုရင်ဆွေမျိုးတွေကမကြာခဏလာလဲလိရှိပေမဲ့လေကေယောဂါကာလမှာတော့မိသားစုဝင်တွေနဲ့မတွေ့ရဘဲနဲ့အဖိုးအဖွားတွေလည်းစိတ်ထွက်ပေါက်ရှာနိုင်ဖို့ကတ်ခဲနေပါတယ
် also als medium um die kommunikation anzuregen
ဆွေမျိုးပုံကူးစေဖို့အတွက်ဧည့်သည်လက်မခံတော့ဘူးဆိုတော့ကိုဆွေမျိုးအများစုကနားလည်ပေးကြပါရင်အဖိုးအဖွားတွေရဲ့ကျန်းမာရေးကိုငဲ့ပြီးတော့ခဏခဏလာမလဲကြတော့ပါဘူးဒါမဲ့လေအထူးသဖြင့်ဒီ Christmas ကာလမျိုးမှာဆိုရင်ပို့ပြီးတော့အထီးကျန်ကြတာလေဒါကြောင့်မလို့တချို့ဧည့်သည်တွေကတော့တခါတလေလက်ခံပေးပြီးတော့တေချာအကာအကွယ်လုပ်ပေးထားတဲ့အခန်းထဲမှာပဲတွေ့ခွင့်ပေးပါရယ်ဒီလိုမျိုးခက်ခဲတဲ့အချိန်ကိုအားလုံးအတူတူရင်ဆိုင်ကြော်ဖြတ်ဖို့စူးစမ်းကြရမှာပါအဖိုးအဖွားတွေနဲ့ဆွေမျိုးတွေကြားမှာသူတို့ကိုစောင့်ရှောက်ပေးနေတဲ့ဝန်ထမ်းတွေကြားပြောဆိုဆွတ်သွဲတဲ့ဒီ digital နည်းပညာပစ္စည်းတွေကအရန်ကိုအထောက်အကူဖြစ်ပါရယ်အဖိုးအဖွားတွေကသူတို့ငငယ်တုန်းကအကြောင်းတွေကိုပြန်ပြောပြတော့သူတို့နဲ့ပို့ပြီးရင်းနှီးသွားပါရင်တစ်ချိန်ကအကြောင်းအရာတွေကိုတွေးပြီးတော့ပြန်ပြီးပြောပြကြပါရယ
်စပယ်မျိုးကလူအုံယုံမှာလဲနှစ်စဉ် Christmas အချိန်ရောက်တိုင်းမှာလူစုပြီးတော့ပွဲလုပ်ပေးလို့ရှိပေမဲ့လည်းဒီနေ့မှာတော့အစာဦးထဲမှာမဟုတ်ဘဲနဲ့အပြင်မှာပဲထွက်ပြီးတော့ဝယ်ဥကြောင်းกินတဲ့တခြားမုန့်တွေကိုတူတူစားပြကြပါရယ်
Also normalerweise ist es bei uns so, dass wir in der Kapelle, in der Cafeteria.
ဘုန်းဆိုဖျားကြောင်းထဲမှာဆွေမျိုးတွေပါဆူဝေးပြီး Christmas party ပွဲကျင်းပကြတာပါ။အခုတော့ဒါမျိုးမလုပ်နိုင်တော့ပါဘူး။အဲ့ဒါကြောင့်အပြင်မှာပဲမုန်းစားတဲ့ party ပွဲအဖြစ်ပုံစံပြောင်းလိုက်ရတာပါ
။ခါတိုင်းလို Christmas ရာသီထုံးစံဆွေမျိုးတွေနဲ့ဝိုင်းဖွဲ့ပြီးတော့စားတောက်ပျော်ရွှင်ရတဲ့အရာသာကိုတော့လွှမ်းကြတာပေါ့။ဒါပေမဲ့လက်ရှိအချိန်တွေမှာဘေးကင်းဆုံးဖြစ်မယ်နည်းနဲ့ပဲ Christmas party ပွဲကိုဆင်နွှဲကြတာဖြစ်ပါလိမ့်။
Hier wächst die Gefahr von Isolation, verringerter sozialer Teilnahme und einer erheblichen Verschlechterung.
ကယောဂါကြောင့်လူအုံမှာအခြေပဲအမြင်နေရတဲ့အခါအထီးကျန်တာ တိုင်းဝိုင်းထဲမှာတရက်ကြွကြွပါဝင်လာမှုအားနည်းလာတာနဲ့ဇမရီတိတိတတ်တာထိခိုက်လာနိုင်ပါတယ်အထူးသဖြင့်ဒီအရင်ကလေးကကိုယ်ဆောင်မှာကိုယ်တည်တံ့နေပြီးတခြားလူတွေနဲ့တိတ်တွေ့စရာမလိုတဲ့သူတွေအတွက်လူတိုင်းဝိုင်းထဲပြန်ပြီးတော့ဝင်စားဖို့အခက်အခဲရှိနေပါတယ်ဆွေမျိုးသားသမီးနဲ့မရှိတဲ့အခါလူအယုံမှာပဲနေတဲ့အဖိုးဖွားတွေအတွက်စီရနဝန်ထမ်းတွေကစကားပြောပေးပါတယ်လူချင်းပြင်မှာတွေ့စရာမလိုတဲ့ဗီဒီယိုကနေတစ်ဆင့်ဖုံးခေါ်တာမျိုးလည်းလုပ်ပေးနိုင်ပါတယ်။ဒါပေမဲ့အပြင်မှာတွေ့ချင်ရင်လည်းဘေးကင်းကင်းနဲ့တွေ့နိုင်အောင်လုပ်ပေးချဖို့လိုပါတယ
်။အွန်လိုင်းကနေစကားပြောနိုင်တယ်ဆိုပေမဲ့လူချင်းတွေ့ရတဲ့ခံစားချက်မျိုးနဲ့တော့ရှင်းလို့မရပါဘူး
။ Nämlich
das ist eine große Frage, weil ဂျမနဲ့ဂျမခင်ပွန်းတို့စัจကြိုက်တာ55နှစ်မင်္ဂလာသက်က52နှစ်ရှိပါပြီ။ခရစ်စမတ်ကာလမှာခွဲနေရတာဒါပထမဆုံးမှာလွယ်တော့မလွယ်ပါဘူ
း Pfizer BioNTech COVID ကာကွယ်ဆေးပဲအထူးခံမဲ့စီးရင်းထဲမှာဂျာမနီနိုင်ငံလူအုံကအဖိုးဖွားတွေကထိဆုံးကပါဝင်ပါတယ်ဒီဇင်ဘာလ28ရက်နေ့ကျရင်ဂျာမနီနိုင်ငံမှာကာကွယ်ဆေးကိုစတင်ပြီးတော့ဖြန့်ချီဖို့စီစဉ်ထားတာပါဒီမတိုင်ခင်တော့လူအုံတွေမှာလူချင်းတွေ့ရာတွေကိုကန့်သက်ထားရအောင်မှာဖြစ်ပါတယ်ဒီလိုခွဲနေရတဲ့အချိန်မှာအဖိုးဖွားတွေစိတ်ပျော်ရွှင်အောင်လှုပ်ပေးနိုင်မဲ့နီလန်မျိုးစုံတွေရှာဖွေနေကြတာပါ Kaiser Slotten မျိုးကလူအုံယုံမှာတော့အဖိုးဖွားတွေလိုက်ကနိုင်အောင်လို့ Zumba လေ့ကျင့်ခန်းအကကိုသင်ပေးနေရလဲဖြစ်ပါတယ်ရှင်
ကာယောဂါကာလာလူမစုရလူတွေခက်ခွာခွာနေရတဲ့အချိန်နှစ်စဉ်စီစီကားကားနဲ့ကျင်းပလေးရှိတဲ့ခရစ်စမတ်ပွဲတော်တွေလည်း၆ကတ်နေပါဗျ။ဒါပေမဲ့လည်းကာယောဂါဂျားကပဲကဘာတဝမ်းကခရစ်စမတ်ပွဲတော်ဆင်နွှဲပုံတွေအကြောင်းကျွန်တော်ကိုငင်းချမ်းကစူးစီးတင်ပြထားပါဗျ။ယေရှုခရစ်တော်မွေးဖွားလာတဲ့နေ့ရက်ဖြစ်တဲ့ခရစ်စမတ်နေ့ဒီဇင်ဘာလ25ရက်နေ့ကိုကမ္ဘာတဝန်းပုံစံမျိုးမျိုးနဲ့ချင်းပါကြတာပါအရှေ့လယ်ပိုင်းမှာရှိတဲ့ပါလက်စတိုင်းဒေသကတမန်ကျမ်းစာတွေကခရစ်တော်မွေးဖွားခဲ့တဲ့မြို့ဖြစ်တဲ့ဘက်သလဟမ်မှာဆိုရင်လဲစူတောင်းပွဲတွေနဲ့စီကားနေလေးရှိပါတယ်ဘက်သလဟမ်ဘုရားကျောင်းရဲ့ကျောင်းအုပ်ဖုံးတော်ကြီးရာမီအရှာခရီက
24/9
is so ညကအတင်းကျပ်ဆုံးညဖြစ်ပါတယ်ဖုံးတော်ကြီးနဲ့စူတောင်းတာမျိုးပဲရှိပြီးတော့လူတွေကိုလည်းမဖိတ်ပါဘူးပါလက်စတိုင်းအာဏာပိုင်တွေလည်းစူတောင်းပွဲကိုလာမှာမဟုတ်ပါဘူးလို့ပြောသွားတာပါအရင်နှစ်တွေကဆိုရင်ဒီမျိုးကိုလာရောက်လဲပတ်သူတိမ်ပေါင်းများစွာနဲ့စီကားနေလေးရှိပါတယ်ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်လာရောက်လဲပတ်သူမရှိဘဲ၆ကတ်နေတဲ့အတွက်ဒေသခံစီးပွားရေးလုပ်ငန်းတွေလည်းထိခိုက်ရပါတယ်ဆိုင်းပိုင်ရှင်တဦးဖြစ်တဲ့ George Barbeau ကအ
ဲ့ဒါအရှာစီကစီရယ်ဇာတ်မဖြစ်ကမမယ်
ခီးသွားတွေဘာလာလောက်ကြမလဲကိုရိုနာဗိုင်းရပ်စ်ရှိနေတဲ့တွေတော့ခီးသွားလုပ်ငန်းဆိုတာရှိမှာမဟုတ်ပါဘူးခီးသွားတွေကသူတို့နိုင်ငံကကိုရိုနာဗိုင်းရပ်စ်ကိုရှောင်ဖို့ဒီကိုလာမှာလားဒီမှာလဲဗိုင်းရပ်စ်ကရှိနေတာပါခီးသွားတွေကပြောချင်တာပါကျွန်တော်တို့လည်းပိတ်ထားရတာ6လလောက်ရှိနေပါပြီဘာမှလည်းမရောင်းရပါဘူးဒီ6လအတွင်းဒေါ်လာ50ကျော်ဘူးလောက်ပဲရောင်းရတယ်လို့ပြောသွားတာပါဂါဇာကမ်းမြောင်ဒေသအတွင်းမှာနေထိုင်တဲ့ခရစ်ယာန်ရာဘောင်းများစွာလဲဘက်သလဟမ်မြို့ကိုလာလို့မရပါဘူး။ဂါဇာမှာရှိတဲ့လက်တင်ဖျားရှိကိုကြောင့်ကိုလည်းယောဂဘူကူးဆက်မှုကိုထိန်းချုပ်ဖို့အတွက်ပိတ်ထားမယ်လို့ဖုံးတော်ကြီးယူဆပ်အာဆက်ကပြောပါရယ်။ဒါပေမဲ့လည်းဖျားရှိကိုဆူတောင်းတာတွေကိုတော့အင်တာနက်က live လွှင့်ပေးမှာဖြစ်တယ်လို့ဖုံးတော်ကြီးယူဆပ်အာဆက်ကပြောပါရယ်
။ ولكن بدأنا نعمل بث مباشر
ကျွန်တော်တို့ကိုယ်ွယ်သူတွေအပါအဝင်ဆူတောင်းလို့ရအောင်ဆူတောင်းပွဲတွေကိုကျွန်တော်တို့ဖျားကြောင်းအင်တာနက်ဆာမျက်နှာကနေ live လွှင့်ပေးနေပါတယ်လို့ပြောသွားတာပါလေဘနွန်နိုင်ငံဘေးရုတ်မြို့မှာဆိုရင်လဲပြီးခဲ့တဲ့ဩဂုတ်လကပောက်ကွဲမှုကြီးအတွင်းသေဆုံးခဲ့ရတဲ့သူတွေအတွက်သူတို့ရဲ့နာမည်တွေချိတ်ဆွဲထားတဲ့ Christmas သစ်ပင်နာမှာဝိုင်းဝန်းဆူတောင်းပေးခဲ့ကြပါတယ်ဒီပောက်ကွဲမှုမှာသေဆုံးခဲ့ရသူအနည်းဆုံး181ယောက်ရှိပြီးတော့လူပေါင်း 6,500 ကျော်ဒဏ်ရာရခဲ့ပါတယ်လူပေါင်းများစွာလည်းအိုးအိမ်မဲ့ဖြစ်သွားခဲ့ရပါတယ်။ပောက်ကွဲမှုအတွင်းသေဆုံးသွားတဲ့ Farid Kiwan ရဲ့အမေဖြစ်သူကအခုလိုပြောပါတယ
်။
အခုလိုဆူတောင်းပွဲမှာသူ့ကိုပြောချင်တာကတော့သတိမရတဲ့နေ့တရေမှမရှိဘူးဆိုတာပါ။ကျမသားလေး Farid ကဒီလိုခရစ်စမတ်ရောက်ပြီဆိုရင်ယေရှုခရစ်တော်ဖွားတော်မူကန်းကိုအိမ်မှာပြင်ဆင်နေကြပါ။နောက်ပြီးယေရှုခရစ်တော်ပြန်လည်ထမြောက်တော်မူကန်းကိုလည်းဖန်တီးလေးရှိပါတယ်။သူ့ကိုနှလုံးသားထဲမှာအမြဲတမ်းသတိရနေမှာပါလို့ပြောခြင်းပြီးတော့အမှန်တရားကိုသိရအောင်လဲ လှုပ်ဆောင်သွားမှာပါလို့ပြောသွားတာပါ။ဗြိတိန်နိုင်ငံလန်ဒန်မြို့မှာဆိုရင်လဲခရစ်စမတ်ကာလစီကားနေလေးရှိတဲ့အောက်ဆိုလမ်းမနဲ့ဘေးကဆက်ဆက်လမ်းကဆိုင်တွေမှာလဲကိုဗစ်ကပ်ရောဂါကြောင့်ပိတ်ထားရပါတယ်။အရင်နှစ်တွေကဆိုရင်ခရစ်စမတ်နီးမှာကပ်ပြီးဈေးဝယ်တဲ့ဈေးဝယ်သူတွေနဲ့စီကားနေလေးရှိတဲ့မြို့လယ်ကောင်နေရာလဲဖြစ်ပါတယ်။ကူးစက်မှုပုံမြန်တဲ့မျိုးရိုးဗီဇဆင်ကယ်ပြောင်းလဲမှုရှိလာတဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်ဒီဇင်ဘာလ19ရက်နေ့ကအမြင့်ဆုံးဖြစ်တဲ့အဆင့်လေးပိတ်ဆို့မှုတွေလုပ်ပြီးလန်ဒန်မြို့နဲ့အင်္ဂလန်အရှေ့တောင်ပိုင်းကလူတွေကိုအိမ်မှာပဲနေကိုင်းပြီးတော့သွာလာမှုတွေကိုကန့်သတ်ထားတာပါ။ဒီအမိန့်ဟာခရစ်စမတ်ကာလမှာမိသားစုတွေတငယ်ချင်းတွေနဲ့စုဝေးတွေ့ဆုံတာတွေမလုပ်ရဘူးလို့ကန့်သတ်ထားတဲ့အမိန့်လည်းဖြစ်ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ဖလော်ရီဒါကီးအရက်မှာတော့စန်တာဘိုဘိုတယောက်သူ့မိတ်ဆွေနဲ့မင်းစာလေးတွေနဲ့အတူရေငုပ်နေပါတယ်။စပန်ဆာစလိတ်ဆိုသူကစန်တာဘိုဘိုကြီးအဖြစ်ဝတ်ဆင်ထားပြီးတမင်တွေဆွဲတဲ့ဆူဖာလဲကြီးအစားရေငုပ်တဲ့ jet ski နဲ့အတူကလေးတွေအတွက်လှူဒန်းတဲ့ပရာဟိတအဖွဲ့တွေအတွက်အလှငွေရှာဖို့ရေငုပ်နေတာလည်းဖြစ်ပါတယ်။နောက်ပြီးတော့ဖလော်ရီဒါကီးဒေသကအနဝါဘေးမဲ့ဥယျာဉ်ကတန်တာကြောက်တန်းတွေအကြောင်းလဲသတိထားမိစေဖို့ရည်ရွယ်ပါတယ်။ကမ္ဘာတောင်ပတ်ချမ်းကနိုင်ငံတွေမှာလဲခရစ်စမတ်ပွဲတော်ကိုဆင်နွှဲကြပါတယ်။ပြည်သူနိုင်ငံမျိုးတော်လီမာမျိုးဆင်ဂျေဖုံအရက်မှာဆိုရင်လဲကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဖို့စန်တာဘိုဘိုကြီးကိုပလတ်စတစ်အကာထဲမှာထည့်ထားပြီးကလေးတွေကအပြင်ဘက်ကနေတွေ့တဲ့အစီအစဉ်လှုပ်ဆောင်ခဲ့ပါတယ်။ကလေးတွေအနေနဲ့စန်တာဘိုဘိုကြီးနဲ့စကားပြောဆိုလို့ရပြီးတော့သူတို့လိုချင်တဲ့စုတွေကိုလဲတောင်းနိုင်တာပါ။ကောမာစီဗင်ကတာဝန်ရှိသူတွေကလဲကလေးတွေရဲ့လက်ကိုပိုးသက်စေရည်နဲ့ဆေးပေးသလိုကလေးတယောက်ပြီးသွားတာနဲ့အပြင်ဘက်ကအကာကိုပိုးသက်စေးရည်နဲ့ဖြန်းပေးပါရယ်ကလေးမေတယောက်ဖြစ်တဲ့ရှေလာရှပီယာမားကဒီအကာကအရန်ကောင်းပါရယ်ကလေးတွေအနေနဲ့စန်တာအနားကိုကပ်လို့ရပြီးတော့ကိုဗစ် -19 ရောဂါကူးမာကိုလည်းစိုးရိမ်ဖို့မလိုပါဘူးခရစ်စမတ်မှာမျှော်လင့်ချက်လေးတွေလည်းမပြောက်စေချင်ပါဘူးအရေးအကြီးဆုံးကတော့ခရစ်စမတ်မျှော်လင့်ချက်မပြောက်သွားဖို့ပါလို့ပြောသွားတာပါဒီနေ့အတွက်စန်တာဘိုဘိုကြီးအဖြစ်တရုတ်ဆောင်သူကတော့ဒန်နီယယ်ဘဇာရိုအိုဘရီဂွန်ဆိုသူဖြစ်ပြီးတော့သူဟာလျှက်စစ်ဝန်ထမ်းအဖြစ်ဗီနီဇွဲလားနိုင်ငံမှာအနှစ်40ကြာအလုပ်လုပ်ခဲ့သူပါဗီနီဇွဲလားနိုင်ငံဟာစီးပွားရေးအခြေအတဲကြုံနေရတဲ့အတွက်ပီရူးနိုင်ငံကိုသူပြန်လာခဲ့ပြီးတော့ကောမတ်စ်မြို့နယ်စီပင်မှာအလုပ်လုပ်နေတာပါဒီနေ့အတွက်တော့ကလေးရီတောင်းတဲ့ဆုတွေနဲ့ပတ်သက်ပြီးတော့ဘဇာရိုကအခုလိုပြောပါတယ
် Lo que más ellos piden es salud.
ကလေးတွေအများဆုံးတောင်းတဲ့ဆုတွေကတော့ကျန်းမာဖို့ချမ်းသာဖို့နဲ့အစားအသောက်တွေရဖို့ပါပဲ။ဒါတွေကိုအများဆုံးတောင်းပါတယ်။နောက်ပြီးသူတို့အဖေတွေအလုပ်ရဖို့ကိုလည်းဆုတောင်းခဲ့ပါတယ်။အဲ့ဒီဆုတောင်းကတော့ကျွန်တော်ကိုဝမ်းနည်းစေခဲ့ပါတယ်လို့ပြောသွားတာပါခင်ဗျာ။ဩစတြေးလျနိုင်ငံမှာဆိုရင်လည်းကလေးတွေသာမကပါဘူး။တိရိစ္ဆာန်ရုံတွေကတိရိစ္ဆာန်လေးတွေလည်းခရစ်စမတ်လက်ဆောင်ရကြပါတယ်။သူတို့ကတော့ဆင်နီမြို့တော်ရုံကတိရိစ္ဆာန်ရုံကဖြစ်ပြီးတော့တတဝါလိုက်တင့်တော်တဲ့အစားအသောက်လေးတွေကိုလက်ဆောင်အဖြစ်ရကြတာပါ။တက္ကလအုပ်တွေဆိုရင်ဟိုဟိုဟိုပုံစံခရစ်စမတ်တင်ရွက်ခွင်းကြီးတွေရပြီးတော့ပင်လယ်ဖြန်တွေဆိုရင်လည်း Merry Xmas ပုံစံရေးထားတဲ့ငါးတွေကိုရခဲ့ပါလေခင်ဗျာ
ခုနှစ်အတွင်းမျှော်လင့်မထားတဲ့အဖြစ်အပျက်တွေထဲမှာမော်တော်ကားထုတ်လုပ်မှုတွေကိုဗစ်ကပ်ရောဂါပေါ်ပေါက်မှုတွေကြောင့်အခမ်းအနားအစီအစဉ်ဖျက်ပြစ်ရတာတွေလည်းပါဝင်ပါတယ်။ဖလုံအိမ်တက်ငွေထုတ်လုပ်မှုတိုးလာတာကြောင့်ကမ္ဘာနေရာအနှံ့ဥဒုရာသီပြောင်းလဲဖောက်ပြန်မှုနဲ့ရင်ဆိုင်နေရချိန်မှာမော်တော်ကားကုမ္ပဏီတွေဘက်ကလည်းတဘာဝပတ်ဝန်းကျင်နဲ့ပို့ပြီးတော့လိုက်လျောညီထွေဖြစ်မဲ့လက်စစ်စွန့်အင်သုံးကားတွေကိုပို့ပြီးတော့ထုတ်လုပ်လာနေကြပါတယ်။ဥရောပမှာတော့အမိုးပြန်ကားတစ်မျိုးကိုတောင်တရားဝင်မောင်းနှင်ခွင့်ပြုလိုက်ပါပြီ။ဒီနေ့အတွင်းခုလိုထူးခြားတဲ့ကားတွေအကြောင်းသုံးသပ်ချက် AB သတင်းဆောင်မတဲ့ပုဂ္ဂိုလ်ကျွန်မနောက်လောက်ဆက်ပြီးတော့တင်ပြမှာပါ။တိတ်ပန်ဇက်လိုင်းရုပ်ရှင်အဗတာထဲကမော်တော်ကားပုံစံနဲ့ပေါ်စိတ်ကူအခြေခံပြီး Mercedes-Benz ကုမ္ပဏီကထုတ်လုပ်ထားတဲ့ AVTR ဆိုတဲ့ကားမှာတော့တဘာဝပတ်ဝန်းကျင်နဲ့အတက်နိုင်ဆုံးလက်လျောညီထွေဖြစ်အောင်ဖန်တီးထုတ်လုပ်ထားပါတယ်။အဗတာရုပ်ရှင်ဒါရိုက်တာ James Cameron ရဲ့အကူအညီနဲ့ဒီဇိုင်းထုတ်ထားတဲ့ဒီကားကိုအမေရိကန်ပြည်ထောင်စု Las Vegas မြို့က CES ကိရိယာဆန်ပြပြပွဲမှာမိတ်ဆက်လိုက်တာပါ G Dan တတ်သူနဲ့သူ့ရောနှောထားတဲ့ Nickel ဒါမှမဟုတ် Cobalt လိုတန်ကြီးမတက်တတ်တဲ့တတ်သူတွေမသုံးပဲတန့်ရှင်းဓာတ်ရုပ်ဆဲတွေနဲ့ထုတ်လုပ်ထားတဲ့ပြန်သုံးဘက်ထရီအမျိုးအစားတွေကအသုံးပြုထားတယ်လို့ Mercedes ကုမ္ပဏီကပြောပါတယ
် Imagine a car that delivers a completely new experience which combines
အတွေ့အကြုံတွေပေးမဲ့ကားတစ်စင်းဆိုတော့ကိုမြင်ကြည့်လိုက်ပါ ီကားကကားမောင်းနေတဲ့အချိန်ကားထဲထိုင်နေတဲ့အချိန်မှာတော့အပြင်ကသဘာဝပတ်ဝန်းကျင်နဲ့ကိုရောက်နေတဲ့လူမျိုးခံစားချက်ပေးနိုင်ဖို့ဒီဇိုင်းလုပ်ပေးထားပါတယ်
ဂျပန်လျက်စစ်ကုမ္ပဏီဆိုနီကလည်းတူထုတ်လုပ်နေကြပစ္စည်းအမျိုးသားမဟုတ်ဘဲနဲ့လျက်စစ်ကားတဲ့အမျိုးသားတစ်ကိုမိတ်ဆက်ပေးလိုက်လို့အားလုံးအားအားသင်ခဲ့ကြတာပ
ါ33 sensors to monitor the outside
ကားမောင်းရေးဖျော်ဖြေရေးအစီအစဉ်တွေပါရနိုင်မဲ့အတွေ့အကြုံမျိုးပေးနိုင်ဖို့ဆိုနီကုမ္ပဏီကမျှော်မှန်းထားပါတယ် prototype စာနမူနာပုံစံထုတ်လုပ်ထားတဲ့ Sony Vision S ကားရဲ့အတွင်းအပြင်ကိုနှစ်ဖက်စလုံးအယုံခံစောင့်ကြည့်ပစ္စည်း33ခုတပ်ဆင်ထားတာပါAudi ကားကုမ္ပဏီကတော့သူရဲ့အမောင်းသူမဲ့ကားနဲ့ CES ပြပွဲမှာလူတွေတင်ပြီးတော့မောင်းနှင်ပြသခဲ့ပါတယ်။လာမယ့်နှစ်ထဲမှာတော့နေရောင်ကအဆင့်မြင့်နေပညာသုံးကားတွေကိုအနေရကင်းကင်းနဲ့မောင်းနေနိုင်ကြတော့မှာပါ။ German Bosch Engineer နေပညာကုမ္ပဏီကကားမောင်းသူရဲ့မျိုးလုံးကိုနေရောင်ထိုးမခံရစေပဲတစ်ချိန်တည်းမှာလည်းမြင့်ကွင်းကိုအကောင်းဆုံးမြင်နိုင်မဲ့အဆင့်မြင့်နေပညာထည့်ပေးထားပါတယ်။ကားမောင်းသူရဲ့နေလုံးလှုပ်ရှားမှုကိုလေ့လာပြီးတော့နေရောင်ကားပေးတဲ့အဆင့်မြင့်နေပညာသုံးထားတာပါ။နယ်သာလန်နိုင်ငံမှာတော့ဂျပန်တိုယိုတာကားကုမ္ပဏီကဒုတိယမျိုးဆက်ဟိုက်ဒရိုဂျင်လောက်စားဆဲလ်သုံးကားတစ်တမျိုးကိုမိတ်ဆက်လိုက်ပါတယ်။တိုယိုတာမီရိုင်လို့နာမည်ပေးထားတဲ့ဒီကားတစ်ကလေးကတစ်ခါအားဖြည့်ထားပြီးရင်မိုင်400ကျော်မောင်းနှင်နိုင်အောင်လုပ်ထားတာပါ။ဒါပေမဲ့ဒီမှာခက်တာကဟိုက်ဒရိုဂျင်လောက်စားဖြည့်နိုင်တဲ့လောက်စားဖြည့်ဆိုင်တွေနေရာတိုင်းမှာမဆောက်ပေးနိုင်သေးတာဖြစ်ပါတယ်။ဖေဖော်ဝါရီလတုန်းကတော့အိန္ဒိယနိုင်ငံထဲကအကြီးဆုံး Auto Expo 2020ကားပြပွဲမှာ SUV ကားအမြင့်တွေအကြောင်းသွက်ခဲ့ပါတယ်။ဒီပွဲမှာနာမည်ကြီးကားကုမ္ပဏီတချို့ရောက်မလာပေမဲ့လို့ကားပြပွဲလာကြည့်သူတွေကတော့အတော်များခဲ့တာပါ။ခီးတဲ့တင်ကားတွေကတော့2019ဧပြီနဲ့ဒီဇင်ဘာလကြား16ရာခိုင်နှုန်းအထိကျဆင်းခဲ့တယ်လို့အိန္ဒိယမော်တော်ယာဉ်ထုတ်လုပ်သူများအသင်းကပြောပါတယ်
။ The demand has shrunk. It shrunk primarily because of economic reasons. Because of the GDP growth leading to customers not being very
CYA generator ကြောင့်ဝယ်လိုအားတွေကျပြီးရင်ကျလာနေတာပါ။ပြည်တွင်းသတင်းထုတ်လုပ်မှု GDP တိုးလာလို့ဝယ်ယူသူတွေဘက်ကပစ္စည်းတွေတိတ်ပြီးတော့မဝယ်ချင်ကြတော့ပါဘူး။
ပြင်သစ်နိုင်ငံမှာတော့စီတိုဝန်ကားကုမ္ပဏီကမြို့ရင်းကားမောင်းသွားလာမှုပုံစံပြောင်းလဲသွားစေမယ်ဆိုရဲသူပြောထားတာနဲ့အညီလူနှစ်ယောက်စီလက်စစ်ကားကိုမိတ်ဆက်လိုက်ပါတယ်။အရွယ်အစားသေးငယ်ပြီးတော့အလျား3မီတာတောင်မပြည့်တဲ့ဒီကားမှာတုံးထားတဲ့ဘက်ထရီအမျိုးအစားနဲ့အားသွင်းနိုင်မယ့်အချိန်အတိုင်းတာနဲ့ပတ်သက်ပြီးတော့အမေခွန်းနေတော့ထွက်နေပါပြီ။ဘယ်လ်ဂျီယမ်နိုင်ငံရှေးဟောင်းမြို့တစ်ခုဖြစ်တဲ့ Gent မှာတော့မော်တော်ယာဉ်ကင်းစင်တဲ့သဘာဝပတ်ဝန်းကျင်မျိုးဖြစ်အောင်ဖန်တီးထားပါတယ်။လူရည်သိန်း2000ကျော်ရှိတဲ့သမိုင်းဝင်နေရာတွေမှာရှင်အသွာလာကင်းအောင်လမ်းကြောင်းတွေပြောင်းလဲဖို့အစီအစဉ်ခဲ့တာပါ။
You have a pedestrian area, a restricted zone restricted for cars. We got rid of the through traffic.
ဒီနေရာကိုဖြတ်ပြီးသွားလာနေကြတဲ့ကားတွေကိုလမ်းကြောင်းပြောင်းလိုက်တာဖြစ်ပါတယ်။ဘေးရန်တွေကင်းပြီးကျန်းမာရေးနဲ့ပိုပြီးညီမျှမှုရှိတဲ့မြို့တစ်ခုလူမှုဘဝကောင်းတွေရှိတဲ့မြို့တစ်မြို့ကိုကျွန်တော်တို့ရလိုက်ပါတယ်
။ဆွစ်ဇာလန်နိုင်ငံမှာတော့ကာယောဂါကြောင့်အခမ်းအနားကြီးတွေကိုအစိုးရကတားမြစ်လိုက်တဲ့အတွက်ဂျနီဗာအပြည်ပြည်ဆိုင်ရာကားပြပွဲကိုဖြတ်သိမ်းလိုက်ပါတယ်။ဒီနှစ်ပွဲကို March 5ရက်နေ့ကနေ15ရက်နေ့ထိကျင်းပဖို့အစီအစဉ်ထားခဲ့တာပါ။အဲ့ဒီကားပြပွဲကျင်းပနိုင်ခဲ့ရင်ဂျီနီဗာမြို့တော်ဝိုက်ကနေဝင်ငွေဒေါ်လာတန်း100ကနေ300ကျရလိုက်မယ်လို့လည်းခန့်မှန်းထားတာ
ပါ I think it does cast a spell over future motor shows in fact because the industry has
နောက်ကကားပြပွဲဖော်မှာပါကြေကြာတင်သွားတယ်လို့ကျွန်တော်ထင်ပါတယ်တကယ်တော့မော်တော်ကားလုပ်ငန်းတွေကလည်းကားပြပွဲကို online ကနေပြတာတဲ့ပဲပြောင်းသွားကြတာပါ
From Geneva Palexpo for the 9th edition of the car of the year and the winner isOh my god, this is, oh wow, this is the Peugeot! This is the Peugeot!
ဒီနေ့အတွက်အကောင်းဆုံးကားစု Car of the Year ကိုတော့ပြင်သစ်ကားကုမ္ပဏီ Peugeot ရဲ့ 208 ဆိုတဲ့ကားကရသွားပါတယ်။ Geneva ကားပြပွဲကျင်းပခွင့်မရှိတာကြောင့် online ကနေပဲပွဲကျင်းပခဲ့တာဖြစ်ပြီးစုဝါနာမည်ကတော့ပရိသတ်ကင်းမဲ့နေတဲ့ခမကြီးတဲကနေကြီးညာခဲ့တာပါ။ဂျမန်ကားကုမ္ပဏီ BMW ကတော့လျှစ်စစ်တမျိုးနဲ့သုံး All Electric i4 ကားအမျိုးအစားကိုမိတ်ဆက်ပြသခဲ့ပါတယ်
။ The Concept i4
2021ခုနှစ်မှာထုတ်လုပ်မယ်လို့ခန့်မှန်းရတဲ့ BMW ကမိတ်ဆက်လိုက်တဲ့ဒီကားအမျိုးအစားကအားတစ်ခါဖြည့်ပြီးရင်မိုင်390ကျော်ထိရောက်အောင်အားထပ်ဖြည့်စရာမလိုပဲမောင်းနိုင်မယ်လို့လည်းပြောဆိုထားပါတယ်။ Mercedes-Benz ကတော့ပလတ်ထိုးပြီးတော့လည်းအားသွင်းနိုင်တဲ့ E-Class လျှစ်စစ်နဲ့ဓာတ်ဆီနှမျိုးရောသုံးနိုင်တဲ့ Hybrid ကနောက်ဆုံး Model ကိုလည်းထုတ်လုပ်လိုက်ပါတယ်။ကဘာမှာကယောဂါပြန်နှမှုကိုကာကွယ်တဲ့အနေနဲ့လူတွေအိမ်ထဲမှာပဲနေဖို့အရေးကြီးတာကိုသဘောပေါက်စေချင်တဲ့အိန္ဒိယနိုင်ငံသားတစ်ယောက်ကတော့ COVID-19 ရောဂါပိုးလို့အချွန်အတက်တွေပါတဲ့ကားဒဇင်ဖန်တီးခဲ့တာပါ။ကယောဂါကြောင့်လူအချင်းချင်းခက်ခွက်ခွာနေဖို့ဘလောက်အရေးကြီးတယ်လဲဆိုတာကိုသတိပေးတဲ့အနေနဲ့ကားတီထွင်သူဆူဒခါယာဒပ်ကသူ့ကားကိုဟိုင်ဒရာဘတ်မြို့တော်ဝိုက်လဲလဲမောင်းနှင်ခဲ့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ပိုးစတင်ရအချက်အချာဖြစ်တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတော့86ရက်ကြာချမှတ်ထားတဲ့ကာယောဂါကန့်သတ်ထိန်းချုပ်မှုတွေကိုဧပြီလမှာအဆုံးသတ်ခဲ့ပါတယ်။အဲ့ဒီအချိန်မှာပဲကာယောဂါပြန့်နှံ့မှုထိန်းချုပ်ရေးတင်းကျပ်တဲ့စီမင်းစည်းကမ်းတွေချမှတ်ပြီးတော့ Honda ကားစက်ရုံမှာလုပ်ငန်းတွေပြန်ပြီးတော့စတင်ခဲ့တာပါ။နောက်တစ်လအကြာမှာပဲအီတလီနိုင်ငံကစင်ဟန်ကားထုတ်တဲ့နာမည်ကြီး Lamborghini ကုမ္ပဏီကအီမီလီယာရိုမာညာဒေသကကားထုတ်လို့ရေးစရုံကိုကိုဗစ်ထိန်းချုပ်ရေးစီမင်းစည်းကမ်းတစ်တွေနဲ့မေလထဲမှာပြန်ပြီးတော့ဖွင့်လှစ်ခဲ့ပါတယ
်
ကားကိုယ်တွေကြက်စင်ရတဲ့နေရာတစ်ခုမှာလူနှစ်ယောက်လုတ်ကန်ရပါတယ်ဥပဒေပါပြတ်ထန်းချက်အတိုင်းတစ်ယောက်နဲ့တစ်ယောက်သုံးမီကျော်ချပြီးလုတ်ကန်နေကြတာပါ
ဇူလိုင်လထဲမှာတော့ရုရှားနိုင်ငံစင်စပီတာစဘတ်မြို့လမ်းတွေပေါ်မှာမောင်းနှုံမဲ့ကားတွေကိုရုရှားအင်ဂျင်နီယာတွေစံသတ်မောင်းနှင်ခဲ့ပါတယ်။အဲ့ဒီကားတွေကသူ့အလိုလိုလမ်းကြောင်းရှာပြီးတော့လမ်းဖြတ်ကူသူတွေကိုရောတခြားအဟန့်အကြားတွေကပါလှုပ်ကူညီမလို့ပဲရှောင်ရှားနိုင်တာတွေ့ရပါတယ်။ဂျပန်နီဆန်ကုမ္ပဏီကလည်းလျှက်စစ်ကားတွေတစ်မျိုးကိုထုတ်ပြလိုက်ပါပြီ။ကုမ္ပဏီဥက္ကဋ္ဌဟောင်းကယ်ရိုဂက်ဆန်နဲ့ပတ်သက်လို့ပြဿနာတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းပထမဆုံးထုတ်လုပ်လိုက်တဲ့ Moretic ကကုမ္ပဏီရဲ့မျက်နှာသစ်ကိုကိုစားပြုတာလည်းဖြစ်တယ်လို့ပြောပါတယ
်။
ဇူလိုင်လထဲမှာပဲရုရှားနိုင်ငံဖမ်ဒေတာကလူတစ်ယောက်ကတော့ဒေါ်လာ900လောက်သုံးပြီးတော့ Ford ကုမ္ပဏီထုတ် Model T နဲ့ဆင်တူတဲ့ကားတစ်စင်းကိုသူ့ပါရာတီထွင်နိုင်ခဲ့တဲ့အတွက်ရုရှားအစိုးရရဲ့အသိအမှတ်ပြုချင်းမြင်ချင်းခံခဲ့ရတာပါ။စက်တင်ဘာလထဲမှာတော့စိန်ခံလက်စစ်ကထုတ်လုပ်သူတွေကတရုတ်နိုင်ငံထဲကစျေးကွက်ချက်ထွင်နေအောင်ကြိုးပမ်းခဲ့ကြပါတယ်။တရုတ်နိုင်ငံပီကျင်းမြို့မှာကျင်းပတဲ့ဒီနှစ်ကားပြပွဲမှာတော့အဆင့်မြင့်နည်းပညာသုံးကားထုတ်လုပ်သူတွေဖက်ကတဘာဝပဝင်းကျင်နဲ့လိုင်လောညီထွေးမှုရှိတဲ့နည်းပညာထုတ်ကားတွေကိုပြသခဲ့တာပါ။အော်တိုဘလာထဲမှာတော့ Dutch ကားကုမ္ပဏီထုတ်မိုးပြံကားတွေကိုဥရောပဖက်မှာပထမဆုံးတရားဝင်မောင်းနှင်ခွင့်ရခဲ့ပါတယ်။2022ခုနှစ်ထဲမှာတော့လူနှစ်ယောက်လိုက်ပါစီးနေနိုင်တဲ့မိုးပြံကားတစ်စင်းကိုဥရောပယူရိုငွေ4သိန်းAmerican dollar နဲ့ဆိုရင်တော့ 9,800 ကျော်နဲ့စတင်ရောက်ချမယ်လို့ကုမ္ပဏီကပြောပါတယ်
။ Roads and air regulations they have never been built together to apply to one vehicle.
ကုန်ကြမ်းလေကြောင်းဆိုင်ရာစင်မြင်စည်းကမ်းတွေကိုရင်တစ်မျိုးတည်းအတွက်သတ်မှတ်ထားတာမျိုးဘယ်တော့မှမရှိခဲ့ပါဘူး။ဒါကြောင့်ဒီလိုစင်မြင်စည်းကမ်းတွေနဲ့သဟဇာတာကြအောင်လုပ်နိုင်မလားဆိုတာကတော့သိက္ကိုကြီးမားတဲ့ပဟေသည့်ဖြစ်ပါတယ်။
ဒီဇင်ဘာလထဲမှာတော့ဗြိတိန်နိုင်ငံမှာလျှက်စစ်ကားမောင်းသူတွေအဆင်ပြေအောင်အခအကျင်းငွေပေးပြီးတော့လျှက်စစ်အားသွင်းနိုင်တဲ့နေရာတစ်ခုကိုလန်ဒန်မြို့နဲ့တိတ်မွေတဲ့နေရာတစ်ခုမှာပေါ်ပေါက်လာပါတယ်။လျှက်စစ်တအားသွင်းခါကဓာတ်စီဒီဇယ်စီတွေထက်စီးသက်သာသလိုတရားရခိုင်နှုန်းအပြည့်အသွင်းဖို့ကားမော်တဲ့ပုံမူတည်ပြီးတော့မိနစ်20လောက်ပဲကြာတတ်ပါတယ်။လာမယ့်9နှစ်တာကာလအတွင်းလျှက်စစ်ကားအားသွင်းနိုင်တဲ့နေရာပေါင်း100ကျော်ကို Gridsurf ကုမ္ပဏီကဆောက်လုပ်သွားဖို့အစီအစဉ်နေပါတယ်။ဥရုယာသီပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးအတွက်ကနဦးစီစဉ်ထားတာထက်10နှစ်ဆော့ပြီးလာမယ့်2030ခုနှစ်အရောက်မှာတော့ဓာတ်ဆီနဲ့ဒီဇယ်စီသုံးကားရောင်းချမှုတွေကိုပိတ်ပင်သွားရမယ့်ပရိတ်အစိုးရအတွက်လည်းလျှက်စစ်ကားတွေအာသွင်နိုင်တဲ့နေရာတွေအခုလိုပေါ်ပေါက်လာတာတည်ငောင်းသိရလဲဖြစ်ပါတယ်။လာမယ့်နှစ်သစ်2023ခုနှစ်မှာတော့ကားချစ်သူတွေမော်တော်ကားပြပွဲတွေကိုကိုရင်ကိုကြပြန်သွားခွင့်ရကြလိမ့်မယ်လို့တော့မျှော်လင့်မိပါတယ်။ကျွန်မတန်းလောက်ပါ။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းဟာသူတို့ရရှိတဲ့အမြတ်အစွန်းကိုတည်ကြားစည်းရင်းလုပ်ပြီးဦးသိန်းစိန်အစိုးရတက်လာတော့လဲသူတို့ရဲ့တည်ကြားစည်းရင်းနေရာရှိနေစေဖြစ်ပါတယ်။ NLD အစိုးရတက်လာပြီးနှစ်အနည်းငယ်အကြာမှာတော့တည်ကြားစည်းရင်းတွေပယ်ဖျက်နိုင်ပုံကိုဥောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါရယ်ခင်ဗျာ
နိုင်ငံပိုင်စီးပွားရေးလုပ်ငန်းမှာကုန်ထုတ်လုပ်တာရှိသလိုလုပ်ပိုင်ခွင့်ရောင်းစားတာလည်းရှိပါတယ်ကုန်ထုတ်လုပ်ငန်းမှာနိုင်ငံပိုင်စက်ရုံတွေဟာထင်ရှားပါတယ်ချက်ငွေဘီလီယံ500လောက်နှစ်စဉ်အရှုံးပေါ်တဲ့ နိုင်ငံပိုင်ဆက်ယုံ24ယုံရှိကြောင်းသိရပါတယ်။မဆလာခေတ်မှာနိုင်ငံပိုင်ဆက်မှုလုပ်ငန်း900ကျော်သာရှိခဲ့ပြီပဲ။ဈေးွက်စီးပွားရေးလုပ်တဲ့စီအစိုးရခေတ်မှာနိုင်ငံပိုင်ဆက်မှုလုပ်ငန်း1000ကျော်ရှိလာပြီးဗိုလ်ချုပ်သူရဲ့ကိုယ်ပိုင်လုပ်ငန်းလို့ဖြစ်လာပါတယ်။ကွယ်လွန်သူဆက်မှုဝန်ကြီးဟောင်းဦးအောင်တောင်းအလွဲသုံးစားလုပ်တဲ့တဲ့မကြာခဏတွေ့ရပါတယ်။ဆက်မှုဝန်ကြီးတက်တန်း14နှစ်မှာအချမ်းသာဆုံးစစ်ဘူဖြစ်လာပါတယ်သူ့လိုစစ်ဘူ50ကျော်လောက်ရှိမယ်လို့ခန့်မှန်းပါတယ်တရားစတဲ့ထုတ်ယူတာမှာပြည်တွင်းပြည်ပဖက်ဆက်ကုမ္ပဏီတွေကိုလုတ်ပိုင်ခွင့်ရောင်းစားတဲ့နိုင်ငံပိုင်လုပ်ငန်းတွေများပါတယ်ဒီထဲမှာရေနံတန်းဝင်တဲ့ကျောင်းမြက်လုပ်ငန်းဟာထင်ရှားပါတယ်ဒီလုပ်ငန်းတွေဟာကျပ်ငွေဘီလီယံ12000နီးပါးစုဆောင်းနိုင်ပုံကိုအန်ဒရူးဘောရာအာကာဟိန်းခင်ဆန်တီမက်ထရူးဟမီလ်တန်နဲ့ပေါ်ရှော်တော်တို့ရဲ့နိုင်ငံပိုင်လုပ်ငန်းပြုပြင်ရေးစာရမှာဖော်ပြပါတယ
်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းဆိုတာတိုင်းပြည်ပြည်သားအလုံးပိုင်ဆိုင်တဲ့လုပ်ငန်းဖြစ်ပါတယ်။ဒါပေမဲ့စစ်အစိုးရခေတ်မှာတော့နိုင်ငံပိုင်လုပ်ငန်းဟာဝန်ကြီးဌာနရဲ့ကိုယ်ပိုင်လုပ်ငန်းလို့ဖြစ်လာပြီးလဝကြီးအုပ်ထင်သလိုလုပ်ကြပါတယ်။အထူးသဖြင့်သင်္ယန်စာရဒူးဖော်ရေးမှာအဆိုးဝါးဆုံးဖြစ်ပါတယ်။စီးပွားရေးကဏ္ဍတိုင်းလိုလိုမှာနိုင်ငံပိုင်လုပ်ငန်းရှိနေတာမို့ဝန်ထမ်းတသိန်းခွဲလောက်ရှိမယ်လို့ခန့်မှန်းပါတယ်။တိုင်းပြည်ရဲ့ GDP အသတင်းကုန်ထုတ်တန်ဖိုးရဲ့စနစ်ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါရယ်။ဒါကြောင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းဟာအရေးကြီးတဲ့အခမ်းအကဏ္ဍကပါဝင်နေပါရယ်။အထူးသဖြင့်တော့ရေနံဓာတ်ငွေ့လုပ်ငန်း၊ကြောက်မြက်လုပ်ငန်း၊တစ်ထုပ်လုပ်ငန်း၊တပ်တုတွင်းနဲ့ပလဲစလာတွေဟာအရေးကြီးတဲ့အခမ်းအကဏ္ဍကပါဝင်ပါရယ်။ဒီနိုင်ငံပိုင်လုပ်ငန်းတွေဟာစီးပွားရေးကဏ္ဍ12ခုမှာကန်ထရိုက်စာချုပ်နဲ့လိုင်စင်ထုတ်ပေးခွင့်ရှိပါရယ်။
ပုဂ္ဂလိကလုပ်ငန်းတွေကို contract license ထုတ်ပေးရမှာကြီးကြပ်ကုတ်ကဲမှုမလုပ်ဘဲထုတ်ပေးပါလေ။ဒါကြောင့်မို့အရေးချင်းဟာအရေးမကြီးတော့ဘဲယဉ်နိမှုနဲ့လက်ထိုးနိုင်မှုကသာအဓိကဖြစ်လာပါလေ။တရားစတဲ့အရေးအမြစ်ဒုဖော်ခွင့်ချပေးရမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကအဆုံးဖြတ်ပေးနေတာမို့ chronic စီးပွားရေးစနစ်ကိုတရားဝင်မြင့်တင်သလိုဖြစ်နေပါလေ။နိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးကြပ်ရေးအဖွဲ့တွေရှိပေမဲ့လိုအပ်တဲ့လုပ်ပိုင်ခွင့်အာဏာကိုဥပဒေနဲ့ပြတ်တန်းတာမျိုးမရှိဘူးလို့ဆိုပါတယ်။ဒါကြောင့်ပြည်သူအကျိုးစီးပွားအတွက်ဆောင်ရွက်ခြင်းရှိမရှိမစစ်ဆေးနိုင်ပါဘူး။ဦးသိန်းစိန်အစိုးရရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ဟာအရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းကိုပုဂ္ဂလိကအသွင်ကူးပြောင်းပြီးအရှုံးသက်သာဖို့ရည်ရွယ်တဲ့အစီအစဉ်သာဖြစ်ပါတယ
်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမှာတောင်းဝန်ခံမှုနဲ့ကြီးကြပ်ကိုကဲမှုညံဖျင်းပြီးအရှုံးပေါ်နေတာကိုဦးသိန်းစိန်အစိုးရလက်ထက်မှာဖြေရှင်းနိုင်စွာမရှိတာတွေ့ရပါတယ်။အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းကိုအစိုးရကထောက်ပံ့နေစေဖြစ်ပါတယ်။နိုင်ငံပိုင်တရားစတာလုပ်ငန်းကတော့အစိုးရကိုစားအခွန်ကောက်ယူတဲ့လုပ်ငန်းဖြစ်လို့ငွေကြေးအမြောက်အများစုဆောင်းနိုင်ပါတယ်။ဒီငွေတွေကိုပြည်ထောင်စုရန်ပုံငွေစည်းရင်းနဲ့အခြားအသီးခြားစည်းရင်းတွေမှာထိန်းသိမ်းထားတဲ့အတွက်ကျမ်းမာရေးပညာရေးနဲ့အခြေခံအဆောက်အုံဆိုင်ရာတွေမှာမတုံ့ဆွဲနိုင်ပဲဖြစ်နေပါတယ်။အမြတ်ဆွေးရတဲ့နိုင်ငံပိုင်လုပ်ငန်းဟာအမြတ်ရကိုင်းနှုံအတော်များများကိုဘတ်ဂျက်ကဖယ်ထုတ်ပြီးတီးခြားရည်တည်တဲ့လုပ်ငန်းလိုပြုမူလာကြတဲ့အတွက်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနကိုတောင်းဝန်ခံမှုနှေးပါလာတယ်လို့ဆိုပါတယ
်။ကျမ်းပုတ်ပါတီ2010မှာရွေးကောက်ပွဲနိုင်လို့ဦးသိန်းစိန်အစိုးရတက်လာပြီးမကြမီ2012မှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းပြုပြင်ပြောင်းလဲရေးစတင်ပါတယ်။ဒါပေမဲ့2016မှာ NLD အစိုးရတက်လာခြင်းအထိပြုပြင်ပြောင်းလဲလို့မရလေးပါဘူး။2019ဇန်နဝါရီလအထိနိုင်ငံပိုင်စီးပွားရေးလုပ်ငန်းတို့ရဲ့သီးခြားငွေစည်းရင်းမှာလက်ကျန်ငွေ7ဘီလီယံ12000နီးပါးရှိနေပြီး NLD အစိုးရဘတ်ဂျက်အသုံးစရိတ်မှာ7ဘီလီယံ4000လုံးငွေပြနေပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းကိုစောင့်ကြည့်ထိန်းချုပ်မှုပြည်သူ့အစိုးရမှတာဝန်ရှိပါတယ်။2019ဇွန်လမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့သီးခြားငွေစည်းရင်းတွေကိုမြမစီးပွားရေးဘဏ်ကနေပြည်တွင်းအခွန်ဦးစီးဌာနကိုရွှေ့ပြောင်းဖို့ NLD အစိုးရကညွှန်ကြားချက်ထုတ်လိုက်ပါတယ်။ရှင်းနေအစိုးရဘတ်ဂျက်7ဘီလီယံ3400ကျော်ရှိပြီးလုပ်ငန်းက7ဘီလီယံ6200သာရှိမယ်လို့ကမန်းပါတယ်နိုင်ငံပိုင်လုပ်ငန်းကရတဲ့ငွေဟာလိုငွေတဲ့အများကြီးပိုးနေပါတယ်ပြည်သူထောက်ခံမှုပုံမှုရောက်ရှိလာတဲ့ NLD အစိုးရဟာအလွဲသုံးစားလုပ်မှုနဲ့အလေအလွင့်အဖိတ်အစင်နှေးပါတော့အောင် လုံနိုင်လိမ့်မယ်လို့ပြောလဲရပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလနှစ်သစ်ကူးပွဲမှာကာကွယ်ရေးအကြောင်းပြောပြထားပါတယ်။2021ခုနှစ်သစ်ကူးပွဲမှာအရင်တစ်နှစ်လုံးတကဘာလုံးကိုပြင်းပြင်းထန်ထန်ကူးစက်ခဲ့တဲ့ကိုဗစ်ဗိုလ်ရဲ့ဗီဇပြောင်းကူးစက်မြန်မှုပါပေါ်လာတာမို့အရင်ပုံမှန်လိုမစင်နွဲပဲအခုကာကွယ်ရေးတွေဆက်လေးပေးလို့ဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ဘလူးနဲ့ဘာကြောင့်အခုလိုကာကွယ်သင့်တာကို American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့ဒီနှစ်ကူးဆောင်းတွင်းပွဲတော်လမ်းညွှန်ချက်ပေါ်အခြေခံပြီးအကြံပြုထားပါတယ်။ဒီကြောင့်နယူးယောက်မြို့ရှိ World Cup 5ဆေးရုံကကူးစက်ယောဂအထူးကဒေါက်တာဇေယသက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ Okay, ဒေါက်တာဇေယသက်ပြမကြာခင်မှာနှစ်သက်ကူပွဲတော်ပေါ့နော်ရောက်တော့မှာဖြစ်တဲ့အတွက်ပုံမှန်တော့လူတွေစုံလေးရှိကြတယ်နော်စီဝေးပြီးတော့အလားစကားပြောကြသင်းဆိုကြနှစ်သက်ကူအော်ဟဲ့ကြပါဆရာကြီးဒါပေမဲ့ဒီနှစ်မှာကတော့အထူးကြဆုံးလို့ပြောလို့ရတဲ့ကိုဗစ်ပေါ့နော်နေ့စဉ်နေ့တိုင်းဒီသတင်းတွေနဲ့ကျွန်တော်တို့နေခဲ့ရပြီးတော့ဒီအတွက်လည်းတစ်တစ်ကူမှာဆက်ပြီးတော့စိုးရိမ်နေရတဲ့အနေအထားပေါ့နော်ပိုးသစ်ဒီဗီဇကြောင်းလဲမှုတွေလည်းပေါ်လာတဲ့ခါကျတော့ကျွန်တော်တို့ကလက်ရှိမှာဒီပုံမှန်အနေအထားကိုပြန်သွားဖို့ကတော်တော်ခက်တဲ့အနေအထားမှာဆရာကြီးမြန်မာနိုင်ငံမှာဒီနှစ်သက်ကူအတွက်အန်ဒီရဲ့အ ਨੇ ဆုံးနဲ့အပျော်ရွှင်ဆုံးကျင်းပနိုင်အောင်ပါစပြီးကျင်းပနေတယ
်လက်ရှိပေါ့နော် CDC ကနေလုံငယ်တဲ့တပတ်တော်မပြေသေးပါဘူးနေတူပါလေဒါပြီးတော့အကြံဉာဏ်ပေးထားတဲ့အပိုင်းလေးတွေရှိပါတယ်ပထမဆုံးအကြံဉာဏ်ပေးတဲ့တစ်ခါကတော့အခုလိုကျွန်တော်တို့ဒီနိုင်ငံမှာတော့ဒီနှစ်ပတ်ကတော့အကြီးအကျယ်ဆုံးပေါ့နော် Winter Holiday ဆိုကျွန်တော်တို့သုံးကြတာပေါ့လေလူတိုင်းကတော့ပျော်ရွှင်ကြတာကြီးပဲပေါ့လေဒါပေမဲ့ခုနှစ်မှာတော့အထူးကြကျွန်တော်တို့ဘာလုပ်တင်တယ်ပေါ့နံပါတ်၁ကတော့ဖြစ်နိုင်လို့ရှိရင်gathering လုပ်မယ်ဆိုလို့ရှိရင် small gathering တက်နိုင်တော့အနည်းဆုံးပေါ့ကိုမိသားစုဝင်တွေပဲဘာကြောင့်လဲဆိုတော့ဒီလိုချင်းဆိုတချို့လူရအိမ်ပြန်ရတယ်ကျောင်းသားတွေဆိုရင်ကိုနေရကိုပြန်ရတယ်ဒါပေမဲ့တစ်ချိန်ထဲမှာ6ပေတကွာပေါ့6ပေကွာဆိုအလယ်ဆုံးလူလာတယောက်နဲ့တယောက်လက်နှစ်ဖက်ဆန်းထားရအပေါ်အဝေးမှာနေမယ် mask တွေကိုတတ်ထားမယ် indoor တက်ဆိုင် outdoor တွေမှာလုပ်တင်တယ်ပေါ့နော်ကိုရဲ့မိသားစုနဲ့အတူတူချက်ပြုတ်ပြီးတော့ကိုယ့်အကူစားကြတော့ကြပါတော့ဖြစ်နိုင်လို့ရှင်တော့ကိုသူတို့ကပြောတာတော့ကိုယ့်ပစ္စည်းကိုကိုယူလာရဲဆိုတော့တစ်ခါသုံးပကံလေးတစ်ခါသုံးဇွန်းနေဆိုတော့လေတယောက်နဲ့တယောက်ထပ်ပြီးတော့ share လုပ်ကြရလဲမလို့တစ်ခါလေးလွတ်ပလိုက်တယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီ CDC အကြံပြုချက်မှာအထူးတလဲသတိပြုဆရာ
အဲ့ဒီမှာကျွန်တော်အရေးကြီးဆုံးတစ်ချက်ကိုကြိုက်တဲ့အပိုင်းအပေါ့နော်ဘယ်လိုလူတွေမပါတဲ့တယ်ပေါ့လေအဲ့ဒါတော့ကျွန်တော်တို့ပမာဏနိုင်ငံမှာလည်းလိုက်နာလို့ရပါတယ်လူတိုင်းလူတိုင်းသိပါတယ်နံပါတ်၁တစ်ချက်ကတော့ဒီသုံးတယောက်တော့သူကCovid ကို positive ဖြစ်နေတဲ့လူတွေဘယ်လိုမှ gathering မလုပ်ပါနဲ့။ဘာပြောင်းလဲဆိုတော့သူတို့ကအဲ့ချိန်မှာ safe ဖြစ်လာမဖြစ် safe ဖြစ်တယ်ဆိုတော့နှစ်ပတ်ပေါ့နော်နှစ်ပတ် quarantine or 10 year quarantine ယူရလို့ရှင် normally အချင်း safe ဖြစ်တယ်လို့သတ်မှတ်တာပေါ့။နံပါတ်2တစ်ချက်ကအခုအချိန်မှာ symptom တွေရှိနေအနာရှိတယ်ချောင်းဆိုးတယ် level နာတယ်။အဲ့လိုအခါမှာကိုယ့်အကူကိုသိပါငါဒီရောဂါဖြစ်နေဒီနေ့ဒီအချိန်မှာ level နာချောင်းဆိုးတယ်ကိုယ်ရက်တွေကြိုက်ခဲတယ်အနံ့ပြောက်တယ်ဆိုလို့ရှင် mostly က covid ပါ။ဘာမှနိုင်ငံမှာလည်းဒီနေ့ဒီ control လုပ်လို့မရသေးပါဘူး။ကျွန်တော်ဒီမှာလည်း control သိလို့လို့မရသေးပါဘူး။ဒါအမှန်တရားကိုလက်ခံပါကို control လုပ်လို့ရတယ်လို့ပြောနေတာတကယ်လက်တွေ့မကြသေးပါဘူး case နဲ့ွားတာပဲရှိသေးတာပါ case နဲ့လဲဆိုတော့နည်းမျိုးစုံနဲ့နည်းလို့ရပါတယ်စစ်တာနည်းလို့လည်းရတယ်လို့မစစ်တာတကယ်ယောဂါရှိတဲ့လူလားမစစ်လို့လည်းနည်းလို့ရတယ်အကြောင်းမျိုးစုံရှိပါတယ်ဒါကြောင့်မလို့ကိုယောဂါလက္ခဏာရှိတဲ့လူတွေကိုယ်အသိစိတ်တတ်နေ gathering ကိုမတော်ပါနဲ့တော်လို့ရှိရင်ကိုယ်ကြောင့်တခြားလူတွေကူးသွားပါလိမ့်မယ်ကိုကဘာမှမဖြစ်ပေမဲ့ကိုယ်နဲ့ဆက်နွယ်နေတဲ့လူတန်းစားတွေပိုပြီးဒုက္ခရောက်နေပါတယ်နံပါတ်3တစ်ချက်ကအခုလက်ရှိမှာထားပါတော့ကိုကျွန်တော်ကCovid positive exposure တရားနဲ့တွင်ခဲ့တဲ့စက်လေးရဲ့အတွင်းကတွေ့ခဲ့တယ်ဆိုလို့ရှိရင်လည်းအဲ့လို gathering မျိုးမသွားသင့်ပါဘူး။နောက်ဆုံးတစ်ချက်ကတော့ကိုယ်စီမှာယောဂအခွင့်ရှိတဲ့လူတွေ diabetes ဆိုအဝလွန်တဲ့ယောဂါတို့ကြီးကျိုးသွေးတို့အသက်က55နှစ်ပေါ့နော်ဒီလိုတွေနဲ့ရှိနေတယ်ဆိုလို့ရှိရင်ဒီတစ်နှစ်မှာ New Year Night မှာတငယ်ချင်းတွေပေါင်းပြီးတော့ celebrate လုပ်တာတဲ့ဆိုလို့ရှိရင်ကိုယ့်အိမ်မှာကို Zoom နဲ့ရှိပါတယ် Webex ရှိပါတယ်လုံးလို့ရတဲ့အပိုင်းတွေအများကြီးရှိပါတယ်ကျွန်တော်တို့စကလုံးရှိပါတယ်အသက်ကိုညံဆောင်ပါတယ်အခုချိန်မှာတကယ်ညံဆောင်တာပါကိုမယောဂအခန့်ရှိတယ်ဆိုတော့ဒီလိုလူတွေကတော့အဓိကအားဖြင့်တော့ဖြစ်နိုင်လို့ရှိရင်တော့မသွားသင့်ဘူးလို့တော့သူကကြက်ဆုံးထားပါရှေ့။အဲ့ဒါဘာမှလည်းငယ်မှလည်းသုံးလို့ရပါတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီနေရာမှာပထမဆုံးဤဖြစ်တဲ့ကိုအိမ်ထဲမှာပဲနေတဲ့သူတွေနဲ့ပဲပွဲလုပ်တာပေါ့ဆရာနော်
။ဟုတ်ပါတယ်
။ပြီးရင်ကျန်တာက online virtual ခုနက Zoom တို့ကနေပြီးတစ်ဆင့်ပေါ့နော်
။ဟုတ်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဆရာ TV ကနေကြည့်တာမျိုးဟုတ်ကဲ့။အဲ့ဒီအတွက်ရောဆရာကြီးတသက်မမအကြံပေးချင်တာရှိသေးလား
။ TV ကနေကြည့်ကြတယ်ဟိုကအိမ်မှာလဲကျွန်တော်တို့ဥမာလေးတချို့လူတွေကတော့ Times Square မသွားကြအောင်ဒီမှာတော့ Times Square ပေါ့နော်။ဒီပမာကြီးမှာတော့ကံပေါင်ပေါ့လေ။ဆိုတော့အစိုးရကလည်းကံပေါင်ဒီကူဖိတ်ထားတယ်ကျွန်တော်တွေ့ပါတယ်။ဆိုတော့ဒီတစ်နှစ်မှာမလုပ်လိုက်ရလို့ဘာမှမဖြစ်ပါဘူး။ဟိုနှစ်တိုင်းနှစ်တိုင်းကနှစ်တစ်ကူဆိုတာရှိပါတယ်။ celebrate လုပ်ဖို့အတွက်ကိုကကျမ်းမာပြီးတော့အသက်ရှင်ဖို့ပဲလိုပါတယ်။ထုံနည်းဆိုတော့ကိုယ်နဲ့ celebrate လုပ်ဖို့အတွက်ဆိုလို့ရှိရင်ကိုယ်ဒီမှာ family members တွေရှိရမယ်၊တကယ်ချင်းတွေရှိရမယ်။ကိုကတော့ဘာမှမဖြစ်လိုက်ဘူး။ကိုယ်မှာဒီရောဂါရှိပြီးတော့တခြားလူကူပါပြီးလို့ရှိရင်တခြားလူတွေအကြီးအကျယ်ဒုက္ခရောက်သွားလို့ရှိရင်ကိုလည်းအဲ့ဒီ2021ကို celebrate လုပ်နိုင်မယ်လို့မထင်ပါဘူး။အဲ့လိုမျိုးဒါကိုယ်ကိုယ်တိုင်လူတိုင်းလူတိုင်းအသိစိတ်နဲ့ social distancing လုပ်တယ်၊လက်ကိုစည်းတယ်၊နှာခေါင်းကိုမာစ်တက်မယ်။အိမ်မှာကိုယ့်ရဲ့မိသားစုပေါ့နော်။ဒါပါတော့နှစ်ယောက်သုံးယောက်နေရဆိုရင်နှစ်ယောက်သုံးယောက်က very safe ပါ။သုံးနှစ်ယောက်လောက်လာရဆိုလို့ရှိရင်လည်း social distancing လုပ်ကြပြီးတော့ celebrate လုပ်လို့ရပါတယ်။လူယောက်ဒီလူတွေအများကြီးဖိတ်ခေါ်ကြွေမွေးပြီးတော့အဲ့ဒီညမှာမိသားစုဖောက်ပြီးတော့မှ new year ဆိုတာ celebrate လုပ်လို့ရတယ်။ဟိုပါပေါ့နော်။ရတဲ့နေ့ဒီမှာကျွန်တော်ရခဲ့ပြီးပါပြီ။ဘာဖြစ်လို့တစ်နှစ်လောက်ကို skip လုပ်လို့ကျွန်တော်တို့ဘာမှပို့ပြီးတော့မထူးဆန်းပါဘူး။ဒါပေမဲ့ဒီလိုမျိုး celebrate တွေလူတိုင်းလူတိုင်းအိမ်တိုင်းမှာဒါမျိုးမလိုက်နိုင်ဘဲနဲ့လုပ်ခဲ့လို့ case တက်လာတယ်ဆိုလို့ရှိရင်ဒီနေ့ဒီချိန်ဒီအားလုံးပြီးဖို့အချိန်ကြီးကကျွန်တော်တို့မှာစေးဆိုတာမရှိသေးပါဘူး vaccine ဆိုတာလည်းပေါ်လာတာပဲရှိပါသေးတယ်တကဘာလုံးရဲ့လူ even united state ရဲ့ 1% တော့မရသေးတဲ့အခြေအနေပါဆိုတော့ကျွန်တော်တို့ဘာမှမသိကြမေးရသေးတဲ့ disease တစ်ခုကိုလုံးလို့ရတဲ့နည်းလမ်းတစ်ခုပဲရှိရပါဘူးဒီလို social distancing နဲ့တတ်နိုင်ကြတော့ကိုယ့်အိမ်မှာကိုယ်နေရဆိုလို့ရှိရင်တော့အကောင်းဆုံးလူတိုင်းလူတိုင်းကျန်းမာမှာနဲ့ဒီ2021ကိုကိုမိသားစုတွေနဲ့တူတူကြော်ဝါနေမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာဆရာခုနကပြောသလိုပဲကာကွယ်ဆေးကလလော့စေတော့အများကြီးမရသေးတော့လည်းပဲမကြခင်တဖြည်းဖြည်းရလာဖို့ရှိတဲ့အခါမှာအဲ့ဒီမတိုင်ခင်တခုမဖြစ်အောင်ပေါ့နော်
ဟုတ်ပါတယ်ခင်ဗျ
ဆက်ပြီးတော့ကျွန်တော်တို့တောင်းထားဖို့ကအရေးကြီးလာတဲ့သဘောပေါ့
ဟုတ်ပါတယ်တော့အထူးသဖြင့်ပေါ့နော်ပမာနိုင်ငံလိုမျိုးနိုင်ငံတွေမှာတနလာရည်မှာပွင့်လန်းတဲ့ပြင်ရှိတယ်ဆိုတော့ကျွန်တော်ဒါလေးတွေကိုတော့စက်ဆန်တဲ့လောက်တော့လူစုလူဝေးမလုပ်ဖို့ဒီဖြစ်တိုင်းဒီမှာကျွန်တော်တို့ဒီရောဂါကိုထိနိုင်ရင်ဆိုလို့ရှိရင်လုပ်လို့ရတဲ့နှစ်ပေါင်းဆိုမြောင်များစွာကြာပါသေးတယ်။မကြာမတဲ့ပမာဏနဲ့မှာဆိုလို့ရှိရင်နောက်လေးလောက်ဆိုရင်လည်းအကြံပွဲတော်ကြီးအရာပြန်စားပါတယ်။ဆိုပြီးရဲ့နှစ်ပေါင်းတကြံဆိုကိုသိပါတယ်။ထိန်းသိမ်းနိုင်တဲ့အတွက်ကြောင့်တော်တော်ကြီးကိုဟိုတကယ်စံနေနေတာရှိတော့အောင်ကျွန်တော်တို့ပမာဏနဲ့မှာယောဂါတွေရှင်ကို control လုပ်နိုင်ပါပါ
။ဟုတ်ကဲ့ဆရာကြီးနောက်ဆုံးအနေနဲ့ဒီ CDC အကြံပြုချက်ထဲမှာမြန်မာပြည်အတွက်ဆရာမှားချင်တာ
ဖြစ်နိုင်လို့ရှိရင်တော့အရက်သေးစားလောက်စားခြင်းဓာတ်တွေကတော့တတ်နိုင်တဲ့လောက်ရှောင်ရှားကြဖို့ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီဟာတွေနဲ့တောင်းလိုက်လို့ရှိရင်အထင်းကမဲ့သွားတယ်အဲ့ဒီမှာအသိဉာဏ်တရားလွတ်ကင်းနိုင်တယ်ဆိုတော့အဲ့ဒါကြောင့်မို့ပေါ့ဒီတို့ကတော့တတ်နိုင်လို့ရှိရင်ကိုယ်ဥမာကိုနေပါမိသားစုနဲ့ပဲ celebrate လုပ်ပါတကယ်လို့တခြားလူတွေသာမယ်ဆိုလို့ရှိရင်တတ်နိုင်တော့အ ਨੇ ဆုံးလို့လုပ်ပါဒါပေမဲ့တို့ကလူဦးရေတော့မတတ်မှတ်ဘူးပေါ့နော်ဖြစ်နိုင်ရင်တော့6ယောက်ထဲမှာပိုတယ်ဒါမှမဟုတ်ပဲ10ယောက်လောက်ဖြစ်လို့ဆိုတော့နည်းနည်းတော့ပြန်ထားကြပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်ညင်ညွတ်ရေးကော်မတီ CSSU ရဲ့ဒုတိယအကြိမ်အစည်းအဝေးကိုကျင်းပခဲ့ပါတယ်ကိုဗစ်စီကံချက်မလိုက်နာသူတွေကို KNU ဝန်ဝင်ကြက်မှတ်ပေးဖို့ကြားရင်စိတ်ကြည်မြို့နယ်တွေကကြေးရွာတာဝန်ရှိသူတွေကတောင်းဆိုခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာမိုင်းထိမှန်ပြီးတရားရရှိထားသူတွေအကူအညီတွေလိုအပ်နေတဲ့အကြောင်းကိုကြားကြရမှာပါရှင်
ကျမကနန်းဟွမ်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့2020အတွင်းဒုတိယအကြိမ်အစည်းအဝေးကိုအွန်လိုင်းကနေ3ရက်တာကာလကျင်းပခဲ့ပြီးကြေညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်ဒီဇင်ဘာလ19ရက်နေ့ကနေ19ရက်နေ့အထိအွန်လိုင်းကနေကျင်းပခဲ့တာပါအဲ့ဒီအစည်းအဝေးမှာပြီးခဲ့တဲ့ငြိမ်းချမ်းရေးလက္ခဏာအကြောင်းအဖြစ်ရ NCA အကြောင်း2020ရွေးကောက်ပွဲနဲ့ရွေးကောက်ပွဲမကျင်းပရတဲ့ရှမ်းပြည်အတွင်းကနယ်မြေများအကြောင်းစတာတွေဆွေးနွေးခဲ့ကြတယ်လို့ကြေညာချက်တစောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီအစည်းအဝေးမှာ online ကနေကျင်းပတာကြောင့်ရခိုင်အကြိမ်တွေတုန်းကလိုတားမြစ်တာတွေမခံရတော့တဲ့အပြင် CSSU အဖွဲ့ဝင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေပါတက်ကြတာကြောင့်ကောင်းမွန်တဲ့အခင်းကျင်းတစ်ခုဖြစ်တယ်လို့လည်း CSSU ရဲ့ပြောခွင့်ရစိုက်ကျော်ညွန့်ကပြောပါတယ်။ဒီ2020ထဲမှာ CSSU အစည်းအဝေးကိုမတ်လကတစ်ကြိမ်ကျင်းပပြီးတဲ့နောက်ပိုင်းအခုမှဒုတိယအကြိမ်ပြန်လည်ကျင်းပရတာဖြစ်ပါတယ်။
ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ထက်က KNU ကရင်မြို့သားစီယုံဆိုင်ချုပ်နယ်မြေဖြစ်တဲ့ဝင်းရည်ဒေသမှာကိုဗစ်စီကံချက်မလိုက်နာသူတွေကို KNU ဝိုင်းဝန်းကြမ်းမပေးဖို့ကြေးဝါစာဝန်ရှိသူတွေကစောင်းစုထားပါတယ်။ Ari di Rama Shida Chiwa the Chuma, Bidwin Pibaga Pianla Redurigo, for a recent Dama, Pinli Bimele, Sigamalina Reduri, Shini Rajao, Pianle Chamabu, Tizima Sashi and Lima, Ari di Raga, Chiwa Ocho Yumune, Kube Yoga, Saipay Yipuru, Suiso Sulibema, Chiwa Ocho Yumudiga, Samsu Kerava. ANU Sanjo Name Mashida Munet the Chuma, Tida like a Pianlu away and trap paper in Lakazalu, Chia Dwimale, Kubika La Lu in trap, Sisi Gale Puetavare.
ချမ်းပီနယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တန့်ငယ်မတိန်လူတမ်မှုနယ်ပတ်သက်ပြီးတရားခံကိုရှမ်းပီတိုးတက်ရေးပါတီ SSPP SSA ဗဟုတရားရုံးကနေတည်တံ့ချမှတ်လိုက်ပါတယ်ဒီဇင်ဘာလ9ရက်နေ့ကတီဘောမြို့နယ်1နောင်ကျေးရွာအုပ်စု1နောင်ကျေးရွာမှာတရားခံအိုက်ကျော်ကအသက် 6ချက်တွေအရ SSPP ဗဟုတရားရုံးကတည်တံ့ချမှတ်လိုက်တာဖြစ်တယ်လို့ SSPP ဗဟုတရားရုံးဥပဒေအရရှိစိုက်ဦးဟင်းကပြောပါတယ်အခုလိုမျိုးတန့်ငယ်မတိန်မှုမျိုးအရင်က
တည်တံ့ချမှတ်ရခြင်းဖြစ်ကြောင်းစိုက်ဦးဟင်းကပြောပါတယ်။မော်ဘီနယ်ဝန်ကြီးချုပ်သောက်တာအိဆန်ရေကောက်ပွဲမဲဆွယ်ကုန်ကြစည်ရေ86ချောင်းသိန်းကျော်ထဲမှာပြည်နယ်ကကုမ္ပဏီလုပ်ငန်းရှင်တွေ60ရာခိုင်နှုန်းကထောက်ပပေးခဲ့တယ်လို့သုံးခရယာရေကောက်ပွဲကော်မရှင်အဖွဲ့ခွဲကကြေညာခဲ့ပါတယ်။တောက်သားအိဆန်အနေနဲ့23သိန်းပဲကုန်ကြခဲ့ရပြီးစိုက်ချုပ်ရိုးရိုးလေးကုမ္ပဏီက26သိန်းန ဝေဖန်မှုတွေရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီဘဟုကိုသဆုံးစရာတင်ပြလာတာမရှိသေးတဲ့အတွက်စစ်ဆေးရေးယူမှုတွေလုပ်ဖို့မရှိဘူးလို့ NLD ဗဟုလူမှုဆောင်ဖွဲ့ဒေါက်တာမျိုးညွန့်ကပြောပါတယ်
။မကွေးတိုင်းဒေသကြီးထီးလင်းမြို့နယ်အတွင်းသို့ထည့်သွင်းခံထားရတဲ့မင်းတပ်မြို့နယ်လှေချမ်းကျေးရွာအုပ်စုရွှေအောင်သာကျေးရွာကိုချင်းပြည်နယ်ထဲပြန်လည်တတ်မှတ်ပေးဖို့ချင်းပြည်နယ်မင်းတပ်မြို့မှာဒီဇင်ဘာလ22ရက်နေ့ကစန္ဒပြခဲ့ကြပါတယ်။အဲ့ဒီစန္ဒထုတ်ဖော်မှုကိုရွှေအောင်သာကျေးရွာသားတွေပါဝင်မင်းတပ်မြို့ကဒေသခံပြည်သူ30ဦးကတောင်းဆိုချက်ပိုစတာတွေကင်ဆောင်ပြီးမင်းတပ်မြို့မှာငင်းချမ်းစွာစီတန်းလက်လေစာနာဖော်ထုတ်ခဲ့ကြတာဖြစ်ပါတယ်။ရွှေအောင်သာကျေးရွာဟာ1995ခုနှစ်ရွာစတဲ့ကတည်းကချင်းပြည်နယ်မင်းတပ်မြို့ထဲမှာတည်ရှိတဲ့ကျေးရွာဖြစ်ပေမဲ့ပြီးခဲ့တဲ့2018ခုနှစ်ကပဲထီးလင်းမြို့နယ်အောင်ကျေးရွာအုပ်စုထဲကိုထည့်သွင်းခံထားရတာဖြစ်တယ်လို့စာနာထုတ်ဖော်မှုကိုဦးဆောင်တဲ့ဦးဂေကြီးကပြောပါတယ်။အင်ချေ30လူရည်တရားဝန်းကျင်ရှိတဲ့ရွှေအောင်သာကျေးရွာဟာ2010ခုနှစ်နဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကလည်းချင်းပြည်နယ်မင်းတပ်မြို့နယ်မဲစည်ရင်မှာပါရှိခဲ့ကြပြီး2020အထွေထွေရွေးကောက်ပွဲမှာတော့မကွေးတိုင်းဒေသကြီးထီးလင်းမြို့နယ်မဲစည်ရင်မှာထည့်သွင်းထားခြင်းခံကြရပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။လက်နက်ကင်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းထိမှန်တာကြောင့်တေဆုံးသူတွေလည်းအများပြရှိနေသလိုမိုင်းထိမှန်ပြီးဒဏ်ရာရရှိထားတဲ့သူတွေအနေနဲ့လည်းအကူအညီတွေလိုအပ်နေကြပါတယ်။ဒီအခြေအနေကိုတော့ကိုသက်နိုင်ကနေစူးစီးတင်ဆက်ပေးထားပါတယ်။
စီရီတီမှာခဲ့တဲ့ရခိုင်ပြည်နယ်မှာမိုင်းထိမှန်လို့တည်ဆုံဒဏ်ရာရသူတွေများပြားရှိနေပြီးထောက်ပံ့ရေးအကူအညီလိုအပ်နေတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံ REC ပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ်
။တည်ဆုံတဲ့သူကတော့33ယောက်နဲ့ဒီဒဏ်ရာရသူက81ယောက်ကျွန်တော်တို့သိရထားပါပဲ။အဲကျွန်တော်တို့ပြီးနေရတာကတော့ဒီသူတို့ရဲ့ဒီပြည်နယ်ထူထောင်ရေးနောက်ပြည်နယ်ဝင်လူလူရဝန်ဆေးပေါ်နေတော့အဲဒီလိုဖြစ်လာဖို့အတွက်ကိုဒီရင်းရှိထပ်ပွဲမဲ့အစီအစီတွေကတော့ဘသူမှတော့လုပ်ပြနေတာမရှိသေးဘူးပေါ့နော
်မြေပြုံမျိုးနဲ့စနင်းကျေးရွာကမိုင်းထိမှန်ပြီးစစ်တွေမျိုးအလိုတော်ပြည့်ကြောင်းမှာစေကူတတ်မှုခံယူနေတဲ့မန္တန်စုကတော့မိုင်းထိမှန်ပြီးတန်ရသူတွေဘဝရက်တွေအတွက်အစိုးရကကူညီပေးစီရှင်တယ်လို့ပြောပါတယ
်မိုင်းထိရလူတွေအတွက်ကြောင့်နိုင်ငံတော်ပေါ့နော်နဲ့အထောက်ပံ့လေးပေးစီရှင်ပါတို့လူအပ်တာလေးပေါ့နော်အလူလေးပါလေးထောက်ပံ့ပေးစီရှင်ပါဒီမှာဟိုဆက်ချုပ်တင်ဒီနေရပေါ့နော်ဆက်ချုပ်ပြီးတော့နေမယ်ပေါ့နော်အဲ့လိုမျိုးနာထားပါတယ်ပြီးလို့ရှိရင်နောက်ပိုင်းကိုလုံနိုင်တဲ့အရာလေးပြုလို့ရှိရင်လည်းလုပ်သွားမယ်လို့စဉ်းစားထားပါတယ်
အထူးသဖြင့်မိုင်းတိမှန်မီတန်ရသူတွေဟာဒေတာခန့်ကြီးလက်နေပြည်သူတွေဖြစ်တာကြောင့်သူတို့ဘဝရည်တည်ရေးအတွက်ပုံမခက်ခဲနိုင်တယ်လို့လည်းမိုင်းကြီးခန့်ရသူတွေကိုကူညီပေးနေတဲ့ဦးတန်းထွန်းကပြောပါတယ
်။သူတို့ကဆန်လုပ်ပြီးဗန်တင်းမိတယ်နေကြတာလေ။ကိုယ်ခြေတော်တစ်ဖက်ဆုံးကျုံသွားတယ်၊နှစ်ဖက်ဆုံးကျုံသွားတယ်ဆိုတော့ဘလူးဝေးတွေအားငယ်ပါပဲလေ။ဒီမှာတော့ဒီအခုကျွန်တော်တို့ဆောင်ချက်တဲ့နေရာမှာသူတို့ဒီရာ၃-၅ရက်တည်းသူပေါင်းနေရတယ်ဆိုတာမသိတာပဲနဲ့ရွာပြန်ရောက်သွားပြီးရှင်တော့သူတို့ဘဝကအားငယ်စရာဖြစ်သွားလူမနဲ့မတူဘူးပေါ့။မဆန်မစွန်းနေဖြစ်သွားတာကို။ဇာမဇန်ဖြစ်တဲ့နေရာနေရမယ်ရွာနေရာနေရမယ်ဆိုတော့သူတို့ကတော့ဆင်းရဲနှုံးပါကြတဲ့လူကြီးတွေခြေတော့လည်းတစ်ဖက်မရှိတော့ဘူးတစ်ဖက်မရှိတော့ဘူးဆိုရင်သူတို့ရဲ့နာတဲ့ဒီတော်လေးစိတ်မကောင်းဖြစ်အောင်စိတ်ကြေးရာပိုင်းဆိုင်ရာပြည့်ပြည့်မှုနဲ့ရွေးတာပေါ့လေ
နိုဝင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့အဲ့ဖွဲ့ရဲ့ကံလန့်ချက်ကိုတပ်မတော်ကလက်ခံပြီးတဲ့နောက်တိုက်ခိုက်မှုတွေရပ်ဆိုင်းနေတာတလကျော်လောက်ရှိနေပေမဲ့မြေမောင်းမန်းအန်ဒီရဲ့ပါဝင်လုံခြုံရေးစိုးရိမ်မှုကြောင့်ဒုက္ခတွေတွေများပြားနေရမပြန်သေးပေဖြစ်နေကြပါတယ်
ဆက်ပြီးတော့ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU တပ်မဟာ၅တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားဖာပိုမျိုးနယ်အတွင်းစစ်ရေးတင်းမာမှုကြောင့်ဒေသခံရွာသားတွေစစ်ဘေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
။ကရင်ပြည်နယ်ဖာပိုကရိုင်မဲဝံဒေသမှာဒီဇင်ဘာလ3ပိုင်းကလေးကတပ်မတော်နဲ့ KNU ကရင်မျိုးသားအစည်းအရုံးတပ်မဟာ၅တပ်ဖွဲ့တို့ထိတွေ့ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီစည်ရည်တင်းမနေစေချင်နေကြောင်းဒေသတွင်ရွာသားတွေတွာလာမှုကိုချင်းချောက်နေတယ်လို့တမဟာငါပြောခွင့်ရဘဒူမမန်းကအခုလိုပဲပြောပါဗျာ
။သူတိုင်းဟာဒီကြောင်းပုံစံမျိုးသုံးနေရလောက်ဆိုအတက်လာတာတော့လေကျွန်တော်တို့ကြားသိရတယ်ပေါ့နော်။တော့အင်အားကြီးကလည်းဒီသူတို့လုံခြုံရေးကြိုးစားဒီတက်လို့ရှာမှုတွေတော့ပုံမလို့လာနေရှိတယ်။ဒေါက်တာနေမကဘူးပေါ့နော်။တလောကပရင်းတနည်းဆိုရင်တော့ကျွန်တော်တို့ဒီချင်းချောက်ပြစ်တာတွေကိုအများပြည်သူကပြစ်တာတွေတနေ့ကြီးနဲ့တို့ချင်းချောက်ပြစ်တာတွေဒါလီလဲတို့ဆောင်ရွက်နေတယ်ပေါ့တော့နောက်တစ်ခါကျွန်တော်တို့ဒီရွာသားတွေကိုလည်းပဲဟိုဓာစီသိပ်ပင်မှုတွေလုပ်လာတယ်ပေါ့ဒီချင်းရရွာသားတွေစကားရိတ်ရင်ဖြစ်တဲ့အတွက်ကြောင့်အတင်းမထွက်ရမသွားလာရဆိုတဲ့အလိုဓာစီကတ်တတ်မှုပြစ်ပင်မှုတွေလည်းရှိလာတယ်ပေါ့
မဲဝိုင်းကိုင်းကုန်းလက်ကွန်ပြူဝင်းမောင်ဖာဝွန်နဲ့ကာမမောင်ရှိတမတော်တပ်စကန်ဤတဝိုက်ကရွာသားတွေဟာထွက်ပြေးနေရတယ်လို့မဲဝိုင်းဒေသခံစောတိကအခုလိုပဲပြောပြပါဗျ။
ဟေ့ရွာသားတွေကတော့အဲ့ဒီမင်းကြီးမဝင်ပါပဲဆက်ပြေးကြတာပေါ့တချို့တွေကအဆွေမျိုးမျိုးထဲမှာကြီးတဲ့လောက်ဒီလေးထဲမှာဆက်ပြေးလာတဲ့လူရှိတာပေါ့
တမတော်စစ်ကြောင်းတွေတိုးလာတဲ့အတွက်ရွာသားတွေဟာဘေးလွတ်ရာကိုထွက်ပြေးနေရပြီးစားတောက်နေထိုင်ရေးအတွက်အခက်အခဲရှိနေတယ်လို့ပြည်ငင်းချမ်းရေးအထောက်အကူပြုကွန်ရဲ့ KBSN ကဆံမနော်ဆာမှုကအခုလိုပဲပြောပါတယ်
။အဲ့မှာနေလို့ရှိရင်အခက်အခဲများတော့ရတာလေ။သူတို့လည်းကြောက်ရတာပေါ့။စားဝတ်နေရေးအတွက်လည်းအခက်အခဲရှိတယ်၊ခလေးတွေမင်းကြီးရအတွက်လည်းအများကြီးဟိုအခက်အခဲကြုံရမှာပဲလေ။စစ်ပွဲကတော့မရသေးဘူး။ကြရတော့အတိုးလာလေဒီကြကလူသွားသားတွေအရောကသူတို့နေရာမှာဒီလိုပြေတော့လေအဲ့ဒါကြောင့်သူတို့တခြားရွာမှာသူ့အမျိုးစီမှာဖိတ်တဲ့နေရာမှာသူသွားနေရမှာပေါ့
ဖာဝန်ဒေတာမှာအခြေကျလှုပ်ရှားလျက်ရှိတဲ့တမတော်စစ်စင်ကြီးကိုကဲမှုဌာနချုပ်စကခခရှစ်လက်အောက်ခံချင်းမြန်တိုက်ရင်တွေနဲ့ KNU တမဟာငါလက်အောက်ခံ KNRA တရနှစ်တိုက်ရင်တို့ဟာဒီဇင်ဘာလတရနေ့ကစပြီးနှစ်ဖက်စတင်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ရာနဲ့ချီတဲ့ဒေသခံရွာသားတွေဟာဝန်ပြင်းနဲ့ဘီနေမျိုးနဲ့ရှိနီးစပ်ရာဆွေမျိုးနေအိမ်တွေကိုထပ်ပြေးခိုးလုံနေကြရတာဖြစ်ပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဒုတိယအကြိမ်အစည်းအဝေးကိုအွန်လိုင်းကနေကျင်းပခဲ့ပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ထဲက KNU ကရင်မြို့သားစီယုံထိန်းချုပ်နယ်မြေဒေသမှာကိုဗစ်စီကန်းချက်မလိုက်နာသူတွေကို KNU ကဝိုင်းဝန်းချမှတ်ပေးဖို့ကြေးရွာတာဝန်ရှိသူတွေကတောင်းဆိုခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။အခုလို Christmas နဲ့နှစ်သစ်ကူအချိန်ကာလတွေရောက်တိုင်း VOE ပရိသတ်တွေအတွက်တယ်လစ်ဆောင်တွေနဲ့ထုတ်လင့်ဖြောပြပေးနေတာပါ။ဒီကနေ့ညတော့အဆိုတော်မိမိခဲရဲ့လူတိုင်းအတွက်ဆိုတဲ့သတင်းကိုနားဆင်ပါခင်ဗျာ။
Thank you.
ဇူလိုင်လ24ရက်ကြာသပတေးနေ့ညအတွက် VOE မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတလှည့်ကြည့်နာပါဦးမယ်ရှင်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ခဲ့သလားဆိုတဲ့စုံစမ်းမှုအတွင်မှာအပြစ်ရှိကြောင်းတွေးရှိအရေးယူခံရသူတွေအပါအဝင်30နီးပါးကိုသမ္မတဒေါ်နယ်ထရမ့်ကပုတ်ထူးနေတော့ကလွန်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်။အဲ့ဒီထဲမှာထရမ့်အောင်နိုင်ရေးစီယုံးရေးမန်နေဂျာဟောင်းပေါ်မန်နဖော့တ်သမ္မတရဲ့ယင်းသူမိတ်ဆွေရော့ဂျာစတုန်းတို့ပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလိုနာပုံထုနေတော့က 18.4 သန်းကျော်သွားပါပြီ။ Christmas နဲ့နှစ်တကူအလရက်တွေမှာခရီးသွားလာသူပွဲတော်စုဝေးဆင်နွှဲသူတွေကြောင့်အတည်ပြုလိုနာအခြေအတွေပုံများလာမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါရယ်။ Britain မှာတော့24နာရီအတွင်းမှာအတည်ပြုလိုနာဆန်ချိန်တင်အောင် 3,900 အထိပုံထုနေကမြင့်တက်ခဲ့ပါရယ်။ Britain မှာပိုပြီးကူးစက်လွယ်တဲ့ဗီဇာပြောင်း COVID virus ပိုနောက်တစ်မျိုးထပ်တွေ့တယ်လို့အစိုးရကပုံထုနေတော့ကကြေညာပါရယ်။ထိုင်းနိုင်ငံမှာတော့ COVID ကရောဂါကူးစက်ပြန့်နှံ့မှုတိုးနေပေမဲ့နိုင်ငံထဲမှာ lockdown ကန့်သတ်ချက်တွေချဖို့မလိုအပ်ဘူးလို့ထိုင်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ COVID ရောဂါထိန်းချုပ်တိုက်ဖျက်ရေးအထူးအဖွဲ့နဲ့ဒီကနေ့တွေ့ဆုံခဲ့ပြီးတဲ့နောက် lockdown ကန့်သတ်ချက်တွေထုတ်ဆရာမလိုဘူးလို့ဝန်ကြီးချုပ်ပရယုတ်ချန်အိုချာကပြောကြားခဲ့တာပါ။ရောဂါကူးစက်ပြန့်နှံ့နေတဲ့ခရိုင်တွေမှာအတည်ပြုလူနာအခြေအတွေပေါ်လိုက်ပြီးတော့အစင်ခွဲသတ်မှတ်ပြီးလိုအပ်တဲ့ကန့်သတ်ဆောင်ရွက်ချက်တွေချမှတ်သွားမယ်ဆိုတဲ့ရောဂါထိန်းချုပ်ရေးအစီအစဉ်တွေကိုထိုင်းကျန်းမာရေးတာဝန်ရှိသူတွေကလည်းကြေညာခဲ့ပါတယ်။ဘန်ကောက်ပြည်တော်ကနေတနအိကျော်လောက်တာကားနဲ့သွားရတဲ့စပော့စခုံးခရိုင်တွေကမြန်မာနိုင်ငံကရွှေပြောင်းလောက်တာအများစုနေကြတဲ့ပင်လယ်စာဈေးကနေပြီးတော့ COVID ကရောဂါစတင်ပြန့်နှံ့ခဲ့တာဖြစ်ပြီးအခုအရင်နားတဝိုက်ကခရိုင်30နီးပါးမှာ COVID ရောဂါမြင်းမြန်ဆန်းဆန်းကူးစက်ပြန့်နှံ့နေပါတယ်။စပော့စခုံးခရိုင်ကိုတော့အစင်းမြင့်ထိန်းချုပ်ကန့်သတ်နေရအဖြစ်နဲ့ထိုင်းကျန်းမာရေးတာဝန်ရှိသူတွေတတ်မှတ်ထားပါတယ်။တရုတ်နိုင်ငံကအကြီးဆုံး online ဈေးကွက်လုပ်ငန်းကြီးဖြစ်တဲ့ Alibaba Group လုပ်ငန်းကြီးအပေါ်ဈေးကွက်လဝကြီးအုပ်မှုနဲ့တရုတ်အစိုးရကစတင်စုံစမ်းနေပါတယ်။သူနဲ့ဆက်နွယ်နေတဲ့ Ant Group နည်းပညာအခြေခံဗဏ္ဍာရေးလုပ်ငန်းကြီးကတာဝန်ရှိသူတွေကိုစင့်ခေါ်စုံစမ်းသွားမယ်လို့တရုတ်အာဏာပိုင်တွေကဒီကနေ့ပြောကြားလိုက်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့ရကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုကြာတာရင်းညအတွက်ရေဒီယိုအသံထွင်မှုကတော့ဒီလောက်ပါပဲရှင်။ဒေါက်တာဆင်ရီအားလုံးအတွက်ဖျော်ရွှင်စရာ Christmas ဖြစ်ပါစေရှင်။ကျမဆင်မြန်ပါမှာ
This program has come to you from the Voice of America, Washington.